Welcome to the Voice of America in Burmese.
Mingla nene khin ma shin. VOA American Tan ye 2022 khu ni October la 20 ye Boutta khu ni nene khin a season go American Pithaw su Washington DC ga ni dai yai che san ni ba bi shin. ကျမအင်တာနိုင်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံထဲမှာဖြည့်ဆွဲတင်ဆက်နေပါတယ်။ Line to meter 24.50 တို့အပြင် Line lab meter 190 kHz 1905တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါ။ဒီကနေ့သတင်းတွေကိုတင်ပြပေးတဲ့အခါမှာမြောက်ကိုရီးယားရေမုတ်သင်္ဘောကနေတာရုံပြစ်မစ်ဆိုင်ဒုံးကျည်စမ်းသပ်ပစ်လွတ်လိုက်တဲ့သတင်းမြန်မာနိုင်ငံကလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဟာစိုးရိမ်စရာအခြေအနေတွေမှာဆက်လက်ရှိနေဆဲဖြစ်တဲ့အကြောင်းကုလသမဂ္ဂကထပ်မံပြောဆိုလိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အခုအတန်လွှင့်နေတဲ့အချိန်မှာပဲ Washington DC မှာကျင်းပနေတဲ့ IRI လွတ်လပ်ခွင့်စုပေးပွဲအခမ်းအနားကိုသံမတ်ကြီးဦးကျော်မိုးထွန်းကိုရိုင်းတက်ရောက်ပြီးစုကိုလက်ခံရယူတဲ့အကြောင်းဓာတ်ရိုက်သတင်းပေးပို့ချက်ကိုသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံကြားရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
ဒေါ်လာကြီးကြရင်တော့ကြားလို့ရပါတယ်ဒေါ်လာကြီးခုရောင်းနေဆိုတာကျွန်တော်တို့ရောင်းဒီဘက်ကိုရောင်းပြီးတာပေါ့သူကဟို
သုံးပြီးဒါကတော့မြန်မာနိုင်ငံမှာဒေါ်လာဈေးကျပြီးတော့ရွှေဈေးငြိမ်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညစွန်နေကန်အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာစာတာတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့မတ်သိန်ကီထိုက်တို့ကတင်ဆက်မှာပါရှင်
မြောက်ကိုရီးယားကအင်္ဂါနေ့မှာရေငုပ်သင်္ဘောကနေတာရိုပစ်မစ်ဆိုင်ဒုံးတစ်စင်းကိုပစ်လွတ်လိုက်တဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကအတည်ပြုပြောဆိုလိုက်ပါတယ်။တောင်ကိုရီးယားကရေငုပ်သင်္ဘောကနေတာရိုပစ်မစ်ဆိုင်ဒုံးစမ်းသပ်ခဲ့တာတလားလောက်အကြာမှာမြောက်ကိုရီးယားကလည်းစမ်းသပ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရေငုပ်သင်္ဘောကနေပစ်လွတ်လိုက်တဲ့မစ်ဆိုင်ဒုံးကြီးဟာအမြင့်ကီလိုမီတာ60အကွာအဝေးကီလိုမီတာ430ကနေ450အထိရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့လတည်းတုန်းကတောင်ကိုရီးယားစစ်တပ်ကလည်းအခုလိုရေငုပ်သင်္ဘောကနေတာရုပစ်မစ်ဆိုင်ဒုံးတစ်စင်းကိုပြစ်လွတ်ဆန်းသတ်ခဲ့ပြီးကမ္ဘာမှာအောင်မြင်မှုရရှိခဲ့တဲ့ရှစ်နိုင်ငံမြောက်နိုင်ငံဖြစ်ခဲ့ပါတယ်။မြောက်ကိုရီးယားနဲ့တင်းမာမှုတွေရော့သွားဖို့အတွက်နှစ်ဖက်ဆင်းရဲပွဲတွေပြန်လည်စတင်ဖို့တောင်ကိုရီးယားနဲ့အမေရိကန်ဘက်ကတော့ကန့်လန့်ထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကတော့မြောက်ကိုရီးယားကိုမစ်ဆိုင်ဒုံးကြီးတွေမလုပ်ဖို့တားမြစ်ထားပါတယ်ခင်ဗျာ။
အမေရိကန်ခြေဆိုင်သာသနာပြုအဖွဲ့ကအဖွဲ့ဝင်တွေကိုပြန်ပေးဆွဲခဲ့တဲ့အဖွဲ့လို့ဆိုတဲ့ဟေတီရာဇဝတ်ဂိုင်းတစ်ခုကပြန်ပေးဆွဲခံထားရသူတွေလွတ်ပေးရေးအတွက်ဒေါ်လာ18တန်တောင်းဆိုထားကြောင်း Wall Street Journal ကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စု Ohio အခြေဆိုင် Christian Aid Ministries အဖွဲ့ရဲ့လုပ်ငန်းတွေဆောင်ရွက်နေကြတဲ့အမေရိကန်16ဦးနဲ့ကနေဒါ2ဦးတို့ကိုမြို့တော် Port-au-Prince မြို့ပြင်မှာစနေနေ့နှောင်းပိုင်းတုန်းကပြန်ပေးဆွဲခဲ့တဲ့400မာဝူစုလို့ခေါ်တဲ့အဖွဲ့ကတဦးကိုဒေါ်လာတစ်သန်းနဲ့ပြန်ရွေးဖို့တောင်းဆိုထားကြောင်းဟီတီတရားရေးဝန်ကြီးလစ်ခွိုက်တဲကပြောတဲ့အကြောင်း Wall Street Channel ကဖော်ပြပါတယ်။ပြန်ပေးဆွဲခံခဲ့ရတဲ့အဖွဲ့ထဲမှာအသက်8လကနေ15နှစ်အရွယ်အထိကလေးငယ်9ဦးလည်းပါဝင်ကြောင်းဟီတီဝန်ကြီးရဲ့ပြောဆိုချက်ကိုကိုကာပီသတင်းကဖော်ပြပါတယ်။သူတို့ကို Port-au-Prince စင်ကြေဘုံကလျှို့ဝှက်အိမ်တစ်လုံးမှာထိမ့်သိမ်းခံထားရကြောင်းလည်းပြောပါတယ်။ပြန်ပေးငွေမပေးဘဲသာသနာပြုအဖွဲ့က18ဦးပြန်လွှတ်ပေးရင်ညှိနှိုင်းနေကြောင်းဝန်ကြီးခွိုက်တယ်ကဂျာနယ်ကိုပြောပါတယ်။သူတို့ကိုငွေပေးရင်နောက်ထပ်လက်နက်နဲ့ချီတွေဒီငွေကိုသုံးချမှာဖြစ်တယ်လို့ဝန်ကြီးကပြောဆိုကြောင်းလည်းဖော်ပြပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းကလည်းအဲ့ဒီအဖွဲ့ကပြန်ပေးဆွဲခဲ့တဲ့ကက်သလစ်ခရစ်ယာန်ဘုန်းကြီး၅ပါးနဲ့သီလရှင်၂ပါးတဲ့ကဘုန်းကြီး၂ပါးအတွက်ပြန်ပေးငွေပေးခဲ့ပြီးတဲ့နောက်မှာသူတို့ကိုပြန်လွှတ်ပေးခဲ့တာလို့လည်းဝန်ကြီးကပြောပါတယ်။သာသနာပြုအဖွဲ့ဝင်တွေကိုရှာဖွေပြီးဘေးကင်းလုံခြုံမှုရှိစေအတွက်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဆောင်ရွက်နေပါတယ်လို့လည်းသမ္မတအင်ဂျူရောကတင်းနှင်လာနေမှာပြောပါတယ်ရှင
်။ယူကရိန်းနိုင်ငံရဲ့ NATO မဟာမိတ်အဖွဲ့တွေကိုဝင်ရောက်လိုတဲ့ဆန္ဒကိုတခြားနိုင်ငံတစ်ခုခုကကြားဝင်ဟန်တားလို့မရကြောင်းယူကရိန်းမှာရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်
။ Ukraine as you heard me say earlier has a right to decide its own future foreign policy
ယူကရိန်းနိုင်ငံအနေနဲ့သူ့ရဲ့နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်တဲ့မူဝါဒကိုသ ူတဘောနဲ့သူဆုံးဖြတ်ခွင့်ရှိပါတယ်။ဒါကိုလည်းပြင်ပဩဇာတရားမှုတစ်စုံတရားမရှိဘဲအကောင့်အထက်ဖော်လှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။ယူကရိန်းအနေနဲ့နေတိုးမာမိတ်အဖွဲ့တွေကိုဝင်ရောက်ဖို့ကိစ္စကိုရုရှားကကန့်ကွက်ခဲ့တဲ့အပေါ်ဝင်ကြီးအော့စတင်ကတုံ့ပြန်ပြောဆိုခဲ့တာပါ။ရုရှားအနေနဲ့ခရိုင်းမီးယားဒေသကိုဝင်ရောက်သိမ်းပိုက်တာကိုရပ်ဖို့ယူကရိန်းရှေ့ဘက်ဒေသမှာစစ်ပွဲတွေဖန်တီးတာကိုရပ်ဖို့ယူကရိန်းနဲ့စပ်နဲ့ပင်လယ်နဲ့ဒေသတစ်လျှောက်မတည်မငြိမ်ဖြစ်အောင်ဖန်တီးနာတွေကိုရပ်ဖို့အမေရိကန်အနေနဲ့တောင်းဆိုကြောင်းကိုလည်းကာဝေးဝင်ကြီးကပြောဆိုခဲ့ပါတယ်။ဒါအပြင်ယူကရိန်းအနေနဲ့သူ့ကိုယ်သူကာဝယ်နိုင်အောင်လှုပ်ဆောင်နေတာတွေကိုအမေရိကန်အနေနဲ့တတ်နိုင်တာအလုံးကိုဆက်လက်ကူညီသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ကာဝယ်ရေးဝင်ကြီးဟာယူကရိန်းနိုင်ငံခီးစဉ်ပြည်ရင်ရိုမေးနီးယားနိုင်ငံကိုပုံထူးနဲ့မှဆက်လက်သွားရောက်မှာဖြစ်ပါတယ်။အဲ့ဒီနောက်ဘရပ်ဆဲလ်မြို့တော်မှာကျင်းပမဲ့နေတိုးကာကွယ်ရေးဝင်ကြီးများအစည်းအဝေးကိုတက်ရောက်ဖို့ဆက်လက်ထောက်ခါမှာဖြစ်ပါရခင်ဗျာ
လူတွေအလုံးရှင်တဲ့နိုင်ငံဖြတ်ကျော်ရွှေ့ပြောင်းနေထိုင်တဲ့ပြဿနာကိုဖြေရှင်းနိုင်မဲ့နီလန်းတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာလက်တင်အမေရိကဒေသကိုဒီသတင်းပတ်ထင်မှာပဲသွားပါတယ်လက်တင်အမေရိကန်နိုင်ငံတွေဖြစ်ကြတဲ့ကိုလံဘီယာနိုင်ငံမှာဗင်နီဇွဲလားကရွှေ့ပြောင်းဝင်ရောက်သူ2,000လောက်ရောက်ရှိနေပြီးအီကွေဒေါမှာလည်းအများအပြားလက်ခံထားရတာပါဝင်ကြီးဘလင်ကင်ဟာအင်ကာနစ်မှာချီလီနိုင်ငံသားဝင်ကြီးကိုလံဘီယာဒုတိယသမ္မတတို့နဲ့ဆွေးနွေးခဲ့ပြီးကိုလံဘီယာနိုင်ငံမြို့တော်ဘိုကိုတာမှာဗုဒ္ဓဦးနေကျင့်ပမဲ့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာဝင်ကြီးအဆင့်ဆွေးနွေးပွဲကိုပူရဲတာဝန်ယူခဲ့တဲ့အတွက်နဲ့ဗင်နီဇွဲလားရွှေ့ပြောင်းနှစ်သန်းနီးပါးကိုယာယီအကာအကွယ်ပေးရေးအစီအစဉ်ချမှတ်ပေးတဲ့အတွက်ပါကျေးဇူးတင်ကြောင်းပြောခဲ့တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကကြေညာချက်ထုတ်ပါတယ်အထူးသဖြင့်ဗင်နီဇွဲလားနဲ့ဟေတီအပါအဝင်ဒေတာရင်းကဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုချီလီဘက်ကဆက်လက်ပံ့ပိုးပေးနေတဲ့အတွက်ရောဗုဒ္ဓဦးနေ့ဆွေးနွေးပွဲမှာပါဝင်မှုအတွက်ပါချီလီနိုင်ငံသားဝင်ကြီးကိုအမေရိကန်နိုင်ငံသားဝင်ကြီးကကျေးဇူးတင်ကြောင်းပြောခဲ့တယ်လို့လည်းပြီးခြားထုတ်တဲ့ကြေညာချက်မှာနိုင်ငံသားဝင်ကြီးဌာနပြောခွင့်ရ Price ကဖော်ပြထားပါတယ်ကဘာတလမှာဗျံပရာဖြစ်နေတဲ့ပုံမှန်မဟုတ်တဲ့ရွှေပြောင်းသွားလာမှုတွေကိုရပ်ဆိုင်းနိုင်ရေးဒေတာရင်းမှာဥပဒေနဲ့ညီညွတ်ပြီးဘေးကင်းလုံခြုံမဲ့လူသားဆန်တဲ့ရွှေပြောင်းသွားလာမှုဖြစ်ရေးလက်ငင်းအေးအေးယူဆောင်ရွက်ချက်တွေအပါအဝင်နိုင်ငံဆက်ဆံရေးမှာတူညီတဲ့ညီမှန်းချက်တွေကိုဆွေးနွေးခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်ရှင်
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12133တိုင်းဒိုမီတာ40 kHz 8433တိုင်းဒိုမီတာ57 kHz 5895နဲ့တိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်ခင်ဗျာသတင်းတွေကိုဆက်လက်ပြီးတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာကြုံနေရတဲ့ပြဿနာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအထက်အဲတွေပေါ်ပေါက်နေတဲ့အတွက်အထူးစိုးရိမ်ပူပန်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကထပ်မံပြောဆိုလိုက်ပါတယ
် According to our humanitarian colleagues some 3 million women children and men urgently need life saving assistance and protection due to conflict
တတိယကတွေစာနာရိတ်ကမလုံလောက်မှုတွေတဘာဝဘေးအန္တရာယ်နဲ့ကိုဗစ်ကာယရောဂါတွေကြောင့်မြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ3တန်းလောက်ဟာအသက်ရှင်နိုင်ရေးအတွက်အရေးပေါ်အကူအညီတွေလိုအပ်နေကြောင်းမြန်မာနိုင်ငံခြေစိုက်လူသားချင်းစာနာမှုဆိုင်ရာအကူအညီအပေးရေးအဖွဲ့တွေကပြောဆိုပါတယ်။နယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖရန်ဟတ်ကသတင်းတောက်တွေကိုအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒီအရေးပေါ်အကူအညီတွေကိုလိုအပ်နေတဲ့လူ3တန်းထဲမှာအာနာမသိမ်းပြီးနှစ်ဆန်းပိုင်းကတန်းကျော်လောက်သာရှိခဲ့ပြီးတော့ဖေဗူအာရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်နှစ်တန်းတိုးလာခဲ့တဲ့ဖြစ်ပါတယ်။ဖေဗူအာရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်နောက်ထပ်လူပေါင်း 23,900 ကျော်အိုးအိမ်ဆုံးခွာထွက်ပြေးရကြောင်းကိုလည်းကုလသမဂ္ဂကဖော်ပြထားပါတယ်။လက်နက်ကိုင်ပဋိပက္ခတွေဖြစ်နေတဲ့နေရာတွေကအကူအညီလိုအပ်နေသူတွေထံကိုအကူအညီတွေရောက်အောင်ပေးဖို့ကြားဖို့ကိုလည်းကုလသမဂ္ဂကထပ်မံတိုက်တွန်းထားပါတယ်။ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်း၊ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းဒေသအတွင်းအိုးအိမ်ဆုံးခွာထွက်ပြေးရသူ35,000ကျော်အတွက် UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကဆက်လက်ကူညီထောက်ပံ့နေကြောင်းကိုလည်းကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ။
ဆီယနာတိမ်မှုနောက်ပိုင်းဖန်ခံထားသူတချို့ကိုလူငယ်တက်တာကွင်းနဲ့အောက်တိုဘာလ18ရက်နေ့မှာစစ်ကောင်စီကပြန်လွှတ်ပေးခဲ့ပြီးတဲ့နောက်တချို့ကတော့ထောင်ရှိမှာပဲပြန်ဖမ်းခဲ့တယ်လို့မိသားစုဝင်တွေက VOA ကိုပြောပါတယ်ဒီထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မေချီလာခရိုင်အတွင်မှုကိုတက်မောင်မောင်ကိုလည်းပြန်ဖမ်းခဲ့တဲ့အကြောင်းဇနီးဖြစ်သူကပြောပါတယ်။အော်တိုဘားလ18ရက်နေ့စစ်ကောင်စီရဲ့လူငယ်တပ်သားကွင်းနဲ့လွတ်မြောက်လာတဲ့ထောင်ချီတဲ့သူတွေထဲမှာတရုတ်ဆောင်အကယ်ဒမီအင်ဒရာဂျော်စင်နဲ့လူမှုကွန်ရက်မှာကြော်ကြားတဲ့ဝင်းမင်းတန်းတို့ပြန်လွတ်လာကြောင်းကနေဦးထွက်ပေါ်လာတဲ့သတင်းတွေကိုကိုကာပီ VOA မြန်မာပိုင်းအပါအဝင်သတင်းဌာနတချို့ကဖော်ပြခဲ့ကြပါတယ်။ဒါပေမဲ့လည်းသူတို့နှစ်ဦးအမှန်တကယ်မလွတ်မြောက်သေးကြောင်းအင်တာနက်ကအချက်လက်တွေကိုစစ်ဆေးဖော်ပြနေတဲ့ boommyanmar.com မှာဖော်ပြပါတယ်။အော်တိုဘလ၁၈ရက်နေ့မှာစစ်ကောင်စီကပြန်လွတ်ပေးလိုက်တဲ့အထက်မှာဘသူတွေပါဝင်ပြီးဘယ်နှယောက်ပြန်ဖမ်းခံရတယ်လဲဆိုတာကိုလည်းတိတိကျကျမသိရပါဘူးရှင်
။တရုတ်ပြည်ရဲ့လူခွေထူဖောက်မှုတွေကြောင့်နောက်နှစ်ဆောင်းရာသီအိုလံပစ်အားကစားပွဲကိုတရုတ်ပြည်မှာမကျင်းပဖို့လူခွေလှုပ်ရှားသူတွေကကန့်ကွက်တောင်းဆိုနေပါတယ်။တရုတ်ပြည်မှာဝီဂါမွတ်စလင်တွေအပါအဝင်လူနည်းစုမွတ်စလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုလူခွေထူဖောက်မှုတွေကိုမရတတ်မှုဆိုရင်နိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့တရုတ်ပြည်မှာအိုလံပစ်အားကစားပွဲကျင်းပတာကိုရွှေ့ဆိုင်းထားဖို့ဒါမှမဟုတ်နိုင်ငံတနိုင်ငံမှာရွှေ့ပြောင်းကျင်းပဖို့လူခွင့်လှုပ်ရှားသူတွေကတောင်းဆိုထားပါတယ်။တရုတ်ပြည်မှာဝီဂါမွတ်စလင်တပ်သားလောက်ကိုအချင်းစခန်းမှာဖမ်းဆီးထားပြီးတချို့ကိုညှဉ်းပန်းနှိပ်စက်တာအတင်းအကျပ်သားကြောပြတ်စီတာအာဓမအလုတ်စေခိုင်းတာတွေကျူးလွန်တယ်လို့လူခွင့်အဖွဲ့တွေကပြောဆိုထားပါတယ်။ဒါအပြင်ဟောင်ကောင်ကစန္ဒပြသမားတွေကိုအကြမ်းဖက်နေနေတာထိုင်ဝမ်နဲ့တိဘက်ဒေသကတိုင်ပင်နဲ့တိဘက်ဒေသပေါ်ထားတဲ့တရုတ်ရဲ့မူဝါဒစတာတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပြည်တွင်းဝေဖန်မှုတွေကိုလည်းတရုတ်ကခံနေရပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဂရိနိုင်ငံမှာအိုလံပစ်မီးရှုတိုင်းမီးထွန်းကြီးတဲ့အခမ်းအနားမှာစန္ဒပြသမား၃ဦးကတိဘက်အလံတွေကင်ဆောင်ပြီးလူမျိုးတုံးတတ်ဖြတ်တဲ့ကစားပွဲအလိုမရှိလို့ကြွေးကြော်ခဲ့ကြပါတယ်ခင်ဗျာ။
COVID-19 ကပ်ဘေးရောဂါနဲ့ဆက်ဆက်ပြီးကျောင်းတွေပိတ်ထားရတာကြောင့်အာရှကလေးငယ်တန်း800ကျော်ထိခိုက်ရကြောင်းကုလသမဂ္ဂကလေးသင်ငယ်ရန်ပုံငွေအဖွဲ့ UNICEF နဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO တို့ကပြောပါတယ်ပညာရေးဝန်ဆောင်မှုမချောမွေတာကြောင့်ကလေးငယ်တွေအပေါ်တက်ရောက်ရိုက်ခတ်မှုတွေကိုလစ်လျူရှုလို့မရကြောင်းကျောင်းတွေဆက်ပြီးပိတ်ထားတာကြောင့်သူတို့စွန့်ရည်ပြည့်အောင်ဖြည့်ဆည်းတင်ယူရေးအကြီးမားဆုံးအခွင့်အလမ်းနဲ့လွှဲချော်ရတယ်လို့လည်းUNICEF ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးမာကိုလူချီကိုစီကပြောပါတယ်ရှင်ကိုစောမှုကျော်နဲ့မတ်တန်ကြီးထိုက်ပါရှင်ပုတ်တပူးနေနဲ့ခင် VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါဒီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website ဖြစ်တဲ့ burmese.voanews.com တို့မှာ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုဒီကျမတို့အတန်လွှင့်နေတဲ့အချိန်မှာဒီ Washington DC မှာဒီ IRI ရဲ့စုချင်းမြင့်ပွဲအခမ်းအနားကိုဒီတန်မတ်ကြီးဦးကျော်မိုးထွန်းဟာကိုယ်တိုင်တက်ရောက်ယူနေပါတယ်Washington အခြေစိုက် International Republican Institute IRI ရဲ့ဒီနေ့အတွက်လွတ်လပ်ခွင့်ဆုရှင်တွေထဲမှာကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းလည်းပါဝင်ပါတယ်။အဲ့ဒီအခမ်းအနားကို VOE မြန်မာပိုင်းဝိုင်းတော်သူမတ်ဤတန့်စင်နဲ့ဝိုင်းတော်သားကိုခင်မောင်စိုးမင်းတို့တွားရောက်တင်ယူနေတာပါ။ဒီအခမ်းအနားအစီအစဉ်နဲ့ပတ်သက်လို့ကိုခင်မောင်စိုးမင်းကိုအတန်လွှင့်ချင်မတိုင်ခင်လေးမှ Zoom ကနေဆက်သွယ်မြင်းမြန်းထားပါတယ်
။အခုတို့9:50 မှာအခမ်းအနားစမှာဖြစ်ပါတယ်အခုတော့ဧည့်သည်တော်တွေရောက်လာပါပြီစုချင်းမြင့်ခံရမဲ့မြန်မာနိုင်ငံကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းရဲ့နောက်ဟိုဘယ်လာရုနိုင်ငံကဝန်ကြီးချုပ်ကနောက်လစ်တူရေးနီးယားနိုင်ငံကဒီနိုင်ငံရေးသမားတယောက်ကနောက်ကျူဘာနိုင်ငံကအကြီးတပ်ပညာရှင်ရဲ့သူတို့လည်းဒီစကားတွေပြောကြလိမ့်မယ်နောက်တစ်ခါဒီပွဲမှာစီနိတ်အထက်လွတ်တော်ကဒီမစ်မက်ကောနယ်လည်းဒီစကားပြောမှဖြစ်ပါတယ်ဒီပွဲမှာ
အခုလိုပေါ့နော်ဒီနှစ်အတွက်ချင်းချင်းခံရတဲ့တတ်မှတ်ကြီးဦးကျော်မိုးထွန်းအပါအဝင်အခြားဒီလွတ်လပ်ခွင့်စုရရှိတဲ့သူတွေနဲ့ပတ်သက်ပြီးတော့ IRI ဘက်ကပေါ့နော်ဒီစုကိုသူတို့ဒီလူတွေကိုဘာကြောင့်ရွေးချယ်ချင်းမြရတယ်လဲဆိုတာကိုရောသိရလားရှင
်ဒီစုတွေကိုတော့သူတို့ချင်းမြရတဲ့အကြောင်းအရာဒီမိုကရေစီရဲ့လွတ်လပ်ခွင့်အတွက်ကဘာတော်ကအကျိုးပန်းတဲ့သူတွေကို IRI ကအ missing Chimianava. I do a tema, I need tema, Kula Damagasaya, Yama Amiran, Kuzle, Ujo Motule, Power Mare, Ujo Motuazo, Yete Wailati and Yamanangama Sitaga, Anna Daina, Gulemakabe, Democracy Yellow Shah to the Pubanga Edwe, Ayanga Su Chimimimo, Songja Keraba, Janet Buddha Chimikare to the Latunanga Bimima, Adilo Shah Gelu, Chimikara, Chibarekia.
Okay, yenga, disugo, di don sasuchigule, chimienge burebono, sore kajaro, disugo bono, pelo lumiorego, drua, diga, juice, chimilishi.
Disugo, ayane biro, katangoya, goza, gogune dunga, ariche, yama democracy, gonzo, don sasuchigule, chimienge bare, chimiare a jawin diado, aku ujo motondo, chimienge de lubabe, Lula ye democracy ye danu nimia ye boma, the design mamma, low shagger at a jaw. Aya ingani bido, don sansuji gule, the town goyane goza gogunega chimiga chibare. The sugo be don sansuji kedu be, the American bidonzu ye, nanganjae winji hao, Colin Bawa gule, to disu chimigabare. Colin Bawa, machabigan abequel and dragabole. Now touch su chimica at Tinjare Duriado. The American Tamara Idema, Ari Kaikara, a 30 de Ronald Reagan, Tamara George W. Bush Senior, Tueda, George W. Bush Co, Chimia Kavare, Aladu, Tamara Grohau, Dora Bush Gule, Chimia Gavare. Now the car, the Russia Democracy Gondam Boris Nansoru, now the car, Boyamengi, John Boru, Sara Boguri, Ule, the Su Chimia Gavare, come here.
အဲ့တော့ဒီIRI နဲ့မြန်မာဒီမိုကရေစီရေလှုပ်ရှားမှုကဘယ်လောက်ထိဟိုဆက်ဆက်မှုတွေရှိခဲ့လဲရှင့်အိုင်အိုင်ကမြန်မာဒီမိုကရေစီရေလှုပ်ရှားမှုကိုစဉ်ဆက်မပြစကားကြရတဲ့အခုချိန်ထိဒီအားပေးကူညီခဲ့တာပါခင်ဗျအထူးသဖြင့်တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်
ဒီမိုကရေစီရေလှုပ်ရှားသူတွေတဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေအားလုံးကိုအမေရိကန်ပြည်ထောင်စုကိုခေါ်ယူပြီးတော့ဒီတင်နန်းတွေတက်တာတွေဆွေးနွေးပွဲဖလှယ်ခဲ့တာတွေကအစအကုန်လုံးလှုပ်ဆောင်ခဲ့ပါတယ်ခင်ဗျအိုင်အာရဲ့အကူအညီတွေဟာမြန်မာဒီမိုကရေစီရေးမှာအများကြီးအကျိုးရှိခဲ့ပါတယ်ခင်ဗျကျေးဇူးပဲကိုစုံးမေးကျမတို့လည်းနောက်ပိုင်းဒီအခုစုပေးပွဲအခမ်းအနားနဲ့ပတ်သက်လို့လည်
ဒီအတန်လွင့်ချိန်မတိုင်ကလေးမှာတိုက်ရိုက်ဆက်သွယ်မြင်ရကြတာပါအခုလိုတတ်မှတ်ကြီးဥကြုံမထွန်းကိုယ်တိုင်ဆုလက်ခံယူတဲ့အကြောင်းအသေးစိတ်ကိုတော့ဒီညထုတ်လွှင့်မဲ့
မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA နေမာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ
ကျွန်တော်တို့ရဲ့ဘုံများရာကြောင့်ပကံမျိုးကရှေးဟောင်းစီဒီပထိုးတွေထိခိုက်ပျက်စီးတာတွေများလာနေပါတယ်။ဒီရန်ကုန်ကလာတဲ့တည်င်းကိုကိုယ်ရဲမုံကပြောပြမှာပါရှင်။တည်င်းကျွတ်ပြီးချိန်မိုးကုံဆောင်ကူကာလာဆိုရင်ရှေးဟောင်းစီဒီပထိုးတွေရှိတဲ့ပကံမျိုးမှာပုံမှန်ခီးသွဲဧည့်သည်တွေနဲ့စတင်စီကားနေလေရှိပါတယ်။
မိုးမြာပြီးရေတက်တဲ့အချိန်ကြောင့်ဖျားစီဒီတွေရဲ့အုံနေရန်ပြိုကျပျက်စီးတာတွေခက်စိတ်စိတ်ဖြစ်လာနေပါတယ်။မိုးမြာပြီးရေတက်တဲ့အချိန်ကြောင့်ဖျားစီဒီတွေရဲ့အုံနေရန်ပြိုကျပျက်စီးတာတွေဖျားအဝင်မဟုတ်ဘူးပြိုကျတာတွေနဲ့မဟာယန္တရိုင်းပြိုကျတာတွေရှိလာနေတာပါ။ဒီထဲမှာနိုင်ရန်ဆေးရေးပကြီးလက်ရကောင်းတွေနဲ့ထင်ရှားတဲ့ပထိုးသားများဖျားလည်းပြိုကျပျက်စီးသွားတယ်လို့ပကံဒေသခံအဲ
ဒီကနေ့ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ပျက်စီးနေတာတွေကိုကြည့်နေရတာတော့စိတ်မကောင်းဘူးပေါ့ဗျာ။အခုတော့ဗာရောထိမင်းနဲ့လုပ်ငန်းလေးတွေပါရောလုပ်ချင်တာပေါ့ဗျာ။ဒါပေမဲ့အဲ့လိုလဲသူကလုံးဝအဆင်မပြေတဲ့အခြေအနေကြီးဖြစ်နေကြတယ်တော့ပြောရတာတော်တော်ကိုခက်နေအနေထားဖြစ်နေဒီပုဂံနဲ့ပတ်သက်ပြီးလေ။ဗာဘယ်ကနေဘယ်ကနေဘယ်လိုစလို့အောင်မှန်းကိုမသိဖြစ်နေဘူးသူက။တကူဖြစ်လာတယ်ဆိုလို့ရင်ကျွန်တော်ကဒီယာတွေကိုထိမင်းကိုဘသူအားကိုလို့အကူအမှန်ကိုမသိဘူးဖြစ်နေတာသူကူညီတောင်းလို့တောင်းအမှန်ကိုမသိဘူးဖြစ်နေတာသူကလေ
ကုလသမဂ္ဂယူနက်စကိုကပုဂံကိုရှေးဟောင်းအမွေအနှစ်အဖြစ်ထိမ့်သိမ်းရမယ့်နေရာအဖြစ်2019ခုနှစ်ကတက်မှတ်ခဲ့ပါတယ်ကမ္ဘာအမွေအနှစ်စည်းရုံးဝင်ဖြစ်တဲ့ပုဂံဒေသမှာဖျားစီဒီပေါင်း3800ကျော်ရှိပါတယ်ကမ္ဘာရင်ကျင်းမှုအမွေအနှစ်တက်မှတ်ထားတဲ့ဒေသတွေကိုကာကွယ်ထိမ့်သိမ်းမှုအတွက်ရင်ကျင်းမှုအမွေအနှစ်ဒေသများကာကွယ်ထိမ့်သိမ်းရေးဥပဒေကိုတော့2019ခုနှစ်ဖေဖော်ဝါရီလတုန်းကပြဋ္ဌာန်းထားပါတယ်လူသိများတဲ့ထင်ရှားတဲ့ဖျားစီဒီတော်တွေအပြင်ပြုပြင်ထိမ့်သိမ်းဖို့လိုနေတဲ့ဇေဒီတော်တွေကိုလည်းအမြန်ဆုံးဆောင်ရွက်ပေးဖို့ဒေသခံတွေကလိုလားနေကြပါတယ်။ပုဂံဒေသမှာဝင်ငွေအတွက်ကဘာလှည့်ခီးသွွားလုပ်ငန်းတွေကိုအဓိကအားထားကြရတာပါ။ကိုဗစ်ကရောဂါဖြစ်စကတည်းကထိခိုက်နေတဲ့ခီးသွွားလုပ်ငန်းတွေစစ်အာဏာသိမ်းပြီးနောက်မှာလုပ်ငန်းတွေပုံမှန်ပြန်လည်မလည်ပတ်နိုင်သေးတာကြောင့်လုပ်ငန်းတော်တော်များများအခက်အခဲဖြစ်နေကြပါတယ်။ကယောဂာနဲ့နိုင်ငံရေးအခြေအနေကြောင့်ပုဂံဒေသခီးသွွားဝင်ရောက်မှုကလည်းမရှိသလောက်ယွံနေသွားတယ်လို့ဒေသခံတွေကပြောပါတယ်ခီးသွွားဧည့်သည်တွေကိုမှီကိုပြီးလောက်ကင်စားတောက်နေရတဲ့ဒေသခံတွေလည်းအခက်အခဲတွေရှိနေပါတယ်ဟိုတယ်လုပ်ငန်းတွေလည်းယာယီရန်နာထားရတာနှစ်နှစ်နီးပါးရှိနေတာကြောင့်လုပ်ငန်းရှင်တွေအတော်လေးအခက်ကြုံနေကြရပါတယ်ဒီအခြေအနေမှာပဲဟိုတယ်တွေနဲ့သက်ဆိုင်တဲ့ရင်မျိုးကွန်ညေကွန်တွေကိုမဖြစ်မနေပေးသွင်းရမယ်လို့တောင်းခံနေပြီးလုပ်ငန်းလိုင်စင်ပိတ်သိမ်းမယ်ဆိုတဲ့အထိဖိအားပေးမှုတွေရှိလာတယ်လို့ဟိုတယ်ပိုင်ရှင်တူကပြောပါတယ်
အမကတူးစံကိုအဓိကအားကိုးနေရတော့ဒီခါမှမပေးသေးနေတာမဟုတ်ပေမဲ့သူတို့ဘက်ကစัญญาမှုတစ်ခုနဲ့ဟိုဖြည့်ချုံမှုကိုကလူချင်တာပုဂံမှာဒီလောက်ကြီးဧည့်သည်မလာလို့ဒီလိုခက်ပြတ်နေပါတယ်ဆိုအနေထားမှာအဲ့လိုတောင်းခံရတော့အမတစ်ဖက်နဲ့တည်းတူညီမတို့လုပ်ငန်းရှင်တွေနဲ့ကြတော့မလုံခြုံတော့ဘူးပေါ့နော
်ပြပတ်ခီးသွားဧည့်သည်တွေပြန်မလာကြသေးတဲ့ရှေးဟောင်းပုဂံမျိုးစီပြည်တွင်ဧည့်သည်အနေအချင်းတွားလည်လာတော့ရှိနေပါတယ်ဒါပေမဲ့အရင်လိုလုပ်ငန်းတွေပုံမှန်ပြန်ဖြစ်နိုင်မှုအများကြီးလိုနေသေးတယ်လို့ဟိုတယ်လုပ်ငန်းလုပ်နေကြသူတွေကပြောပါတယ်။အခုလိုကဘာလက်ခီးတွေတွေပြန်မများလာခြင်းတဘာဝကြောင့်ပျက်စီးနေတဲ့ရှေးဟောင်းဖျားတွေကိုပြန်ပြင်ဆင်တဲ့တယ်လို့ပုဂံဒေသခံတွေကပြောနေကြပါတယ်ခင်ဗျာ
။ကိုရဲမမရှင်အခုတော့မြန်မာနိုင်ငံကဒေါ်လာနဲ့ရွှေဈေးအခြေအနေကိုကြည့်ကြရအောင်ပါ။ဗဟိုဘဏ်ကအမေရိကန်ဒေါ်လာတန်း50ကိုတွင်းကုန်လုပ်ငန်းအမျိုးအစား3ခုအတွက်ထုံရောင်းထားတာကြောင့်ပုဂ္ဂလိကဘဏ်တွေမှာဒေါ်လာငွေလဲနှုန်းအနည်းငယ်ကျသွားတယ်ဆိုပေမဲ့ပြင်ပဈေးကွက်မှာတော့ကျပ်2000အထက်မှာပဲရှိနေတော့ဖြစ်ပါတယ်။ဒါကြောင့်မြမရွှေစင်းနှုံဟာ18သိန်းအောက်ကိုမရောက်နိုင်သေးပဲဒီဝင်းကျင်မှာပဲရှိနေအောင်မယ်လို့ရွှေလုပ်ငန်းရှင်တွေက VOE ကိုပြောပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်မြမနိုင်ငံဘူဘန်ကဒေါ်လာကိုကျပ်1820နှုံနဲ့အမေရိကန်ဒေါ်လာတန်း50ကိုအောက်တိုဘာ17ရက်နေ့ကထုတ်ရောင်းခဲ့ပါတယ်ဒါဟာဘူဘန်ထုတ်ရောင်းပေးတဲ့အထက်မှာပမာဏအများဆုံးဖြစ်ပါတယ်ဒါပေမဲ့ဒီဒေါ်လာတန်း50ကိုစားသုံးစီလောင်စာစီနဲ့ဆေးဝါးတင်သွင်းတဲ့လုပ်ငန်းရှင်တွေအတွက်ပဲထုတ်ရောင်းပေးတာဖြစ်လို့ပြင်ပဒေါ်လာဈေးကွက်အပေါ်ကတော့တည်ရောက်မှုမရှိခဲ့ပါဘူး။လောင်စာစီတင်သွင်းတဲ့လုပ်ငန်းရှင်တယောက်ကတော့သူတို့အသင်းအနေနဲ့ဒေါ်လာ3သန်းပဲဝယ်လို့ရခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတခြားသွင်းကုန်လုပ်ငန်းတွေလုပ်ကင်နေကြတဲ့လုပ်ငန်းရှင်တွေလည်းအမေရိကန်ဒေါ်လာကိုလိုအပ်သလောက်ဝယ်ဖို့အခက်အခဲဖြစ်နေစေမှုပြင်ပငွေလဲနှုန်းဈေးကွက်မှာတော့အမေရိကန်ဒေါ်လာကိုကျပ်2000အထက်မှာရှိနေစေဖြစ်ပါတယ်။ဒါကြောင့်ပြင်ပပေါက်ဈေးနဲ့တွက်ချက်ထားတဲ့မြန်မာရွှေဈေးနှုန်းကလည်း18သိန်းအထက်မှာပဲရှိနေစေပါ။ရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကဒီနေ့ရွှေဈေးကွက်အခြေအနေကိုအခုလိုပြောပြပါတယ်။ပြီးတော့ကမ္ဘာရွှေဈေးနှုန်းကလည်းဒီရက်ပိုင်းမှာပြန်တက်လာတယ်လို့သူကပြောပါတယ်။
အဲ့ကလာဒီကြရင်တော့ကြားလို့ရပါတယ်ဒေါ်လာဒီခုရောင်းနေဆိုတာကျွန်တော်တို့ရောင်းဈေးကွက်ကိုရောင်းပြီးတာပေါ့သူကဟိုကုမ္ပဏီတွေကိုဘဏ်တွေကိုရောင်းပြီးတာပေါ့အဲ့တော့အပြင်မှာကအဲ့ဒီကဒေါ်လာဝယ်လို့မရဘူးဒီ1000ကျော်နဲ့ဝယ်နေကြတာအမှန်မှားတော့ကျွန်တော်တို့အရင်ဆုံးပဲကြာတယောက်1000ရောင်းနေရောင်းနေ900ပဲရောင်းနေရောင်းနေမနီချေချာရနေလို့ရောင်းပြီးလိုက်ရင်တော့ကျွန်တော်တို့အစိုးရရောင်းပြီးတဲ့ဈေးနဲ့ရတယ်ဆိုရင်ဒီဘက်ဒီလိုတက်ခါကြတာလေအဲ့ကုန်ရအဲ့လိုတက်ကြတာပေါ့ကျွန်တော်တို့ကြတဲ့အပိုင်းကိုသွားကြပါလေဒီရွှေကြမှာညနေပြည့်စီရဲကြမှာ
ဇန်နဝါရီလတုန်းကအမေရိကန်ဒေါ်လာငွေလဲနှုန်းဟာတဒေါ်လာကိုပြင်ပပေါက်ဈေးကျပ်1300ဒုံးဆယ်ပဲရှိပါတယ်အခုလက်ရှိဆိုရင်တော့အော်တိုဘာ17ရက်နေ့ကဘိုးဘန်သတ်မှတ်ထားတဲ့ငွေလဲနှုန်းဟာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1100နှစ်ကျပ်ဖြစ်ပြီးရန်ကုန်မြို့ကပြင်ပ1000ဝင်ငွေလဲကောင်တာတွေမှာတော့ဝယ်ဈေးနှစ်ထောင်ကျပ်ရောင်းဈေး1400ကျပ်အထိရှိခဲ့ပါတယ်ရွှေဈေးကတော့
ဒီနေ့ကစွန်ရီကန်အစီအစဉ်မှာပြည်သူစစ်သားအဖွဲ့ကဘူဂျီညီတူတာနဲ့ဆက်သွယ်မိမြန်ထားတာကိုတင်ဆက်ဖို့ရှိပါရရှင်။ထိုင်းနိုင်ငံကွန်ကန်ပြည်နယ်မှာရှိတဲ့မြန်မာအများစုလုတ်ကိုင်းနေတဲ့ငါးဖမ်းပိုက်ဆက်ယုံမှာအစုလိုက်အပြုံလိုက်ကိုဗစ်-19
ကူးစက်မှုကိုတွေးရှိတဲ့အတွက်အောက်တိုဘာလ19ရက်နေ့ကစပြီးဆက်ယုံမှာလော့ကဒေါင်းလုပ်လိုက်ပါတယ်။ဒီအကြောင်းဗီအိုအေသတင်းတောက်ထိုင်းချေဆိုင်သတင်းတောက်ဖြစ်တဲ့မအေးမှာကပြောပြမှာပါရှင်။ထိုင်းနာဝနေဆက်ခွန်ကယ်ပြည်နယ်မှာရှိတဲ့မြန်မာတွေအများဆုံးလုလုတ်ကိုင်နေတဲ့ငါးဖမ်းပိုက်လုပ်တဲ့ဆက်ယုံကအလုသမားတွေအစုလိုက်အပြုံလိုက်ကိုဗစ်ကပ်ရောဂါကူးစက်တာကြောင့်ဆက်ယုံကိုက ก็คือเราเปียมาเลยอ๋อคงเรียกว่าไอ้นี่มาก็จะน้องงานบ้านไปเลือกได้เส้นนี้สิเดี๋ยวไอ้มันเป็นมาเลยงานที่เลือกได้อ่ะโมยเงี้ยสิเดี๋ยวนี่เลยตรงนี้สิงานบ้านไปเส้นนี้มาสิเดี๋ยวเส้นนี้มาเราเดี๋ยวเราจะมาเลยเอาสุดใจมาเอาสีว่าแบบตัวเอาสุดเลยทุกเส้นเลยอ่ะคือเราเนี่ยที่ก็เราไอ้นั่นพอเนี่ยมันชาเลยตัวนี้
เออยูเนี่ยนะคืออะไรอะไรมาชี้อะไรเสียงนี้อะไรนะพี่เราจะมาทำอะไรเออนับว่าจะนั่งรู้ว่าแบบดีวะอะไรอะไรที่ตัวเราต้องใช้อะไรใช่แล้วเนาะคือกูด้วยเออแบบอย่างนี้เสียงเสียงเดียวเนาะเสียงเดียวเราจะมาใช้อะไรมาก็สีเนี่ยทำอะไรมาคุยไปด้วยกูเสียงมือดีดูแลนี่ได้ด้วยสังเกตอะไรปีเนี่ยจะคุยพี่จังปีเนี่ยอนาคตนี่ก็เปลี่ยนไปเลยสุดเลยเปลี่ยนไปกูเสียงขนาดใหญ่เลยดูแลนี่เนี่ยเปิดตัวรู้เสียงกูตามมือดีปีบุ ไทยนั่งเงี้ยคงแกปีนี้ได้มาหรอกกูไปกับเวซี่กูรู้เย่คนนั้นเสียยากันงูทุนนั้นบีบีโรเลสบาร์เลยไทยนั่งเงี้ยมาแต่นั่งเงี้ยเราเนี่ยกูไปตีจูรุน่าแต่ตอนเช้าตีจูสิบีเอาตัวบาลสกุยเนี่ยจะนี่ได้กูเสียตัวก็รอกูลองจูสิบาร์เลยแต่สองตัวสุดสุดบางอะไรแต่ตอนเช้าจูสิบีจะมาอยู่ยี่ท่านนั่งอาทิตย์ทุกเดือนท่าบาร์เลยไทยสุยากันรอกูไปเพื่อปั๊มมือน้องยอดจ้าลาเลยด้วยการตัดเช็ดชั่วกูพิชอลาเลยลงในบีเนี่ยมาป่าวเอ
เอ็นนี่น่าจะเนื้อจะดีกว่าแล้วแม่นักท่องนักสนักคนเนี่ยเนื้อสามารถเปลี่ยนเพื่อตัวซีซันท้าบาร์เลยใช่ฟิวเอ็มยามาวันตื่นเช้าแม่เอ็มยามาวันซีซันกูยามาสนใจเนี่ยเนี่ยเช้าไหนกันอีกคนไหนที่เจสันนี่บาร์เลยจมารู้ลูดูไม่สวยซีซันกูเลยเนื้อสั่นลีนายที่เจสันนี่บาร์เลยใช่ที่ซีซันกูที่เนื้อสั่นลีนายยงเนี่ยตั้งใจทำเรื่องมือพี่ฟิวเอ็มอเมริกันแต่เนี่ยลุลเลตเอชาแต่อาร์เฟรูปูวังเจสันนี่ละว่าใช่
VOA American dan Yotan Radio Tolun Murigo, Nizin, American Piyanzu Washington Murugani, Taiyai Tolun Tinsep Binibari. Juru Panyumune, Lando Media Robsin, Tomorrow VOA Myanmarwan Internet Samyana Pshite, Burmese.voanews.com Ale Jishu Nasin Naimari. Di Tomorrow Internet Samyana Gu, Winjilu Miyaya, Dachan Nau Nilandaku Nene, Siphon Link Chite, 8473748.info Sure Weblase Nau Yai Te Lai Dane, Tomorrow View in Myanmarwai, Bema Samyanago Yaoshi Naimari. 847-3748.info Pisipari. Dabin Lumu Konya Samyanari Pisite, YouTube and Twitter Samyanari Ganile, Nasin Jishu, Drinigo Pashulu Yawari. View in Myanmarwai, YouTube Laisaga, youtube.com/VOA Burmese channel Pisipari. Salomonga, VOA, BURMESE, CHANNEL Pisipari. YouTube สามยันหาโกยาวปีสวย VOA Burmese โลย้ายเทลายเลยจมารู้สามยันหาโกยาวในมาย Twitter มาสวยเนาะ twitter.com/voaburmese ใช่ปะนี่สโลว์มาวงะ twitter.com/voaburmese ใช่ปะนี่ အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်တဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
အခုတပုနေ့နေ့ခင်ဗျာမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ဗီအိုအေမြန်မာပိုင်းကအခုလိုတင်ဆက်နေတဲ့အစီအစဉ်နည်းနည်းပတ်သက်လို့ဝေဖန်အကြံပေးကြဖို့လဲဖိတ်ခေါ်ပါရရှင်မြန်မာစံတော်ချိန်နေ့6:00ခွဲပါပြီအခုနိုင်ရွက်အတွက်ဒုတိယပိုင်းဒီဆက်ပြီးတော့တင်ဆက်တဲ့ခါနားဆင်ရမှာကတော့ဒီလူဘက်ကိုရက်တည်လာတဲ့တကယ်ဒီလူဆက်သားတွေထောင်ထဲချီပြီးရှိနေဖြစ်သွားတယ်ဒါအပ
ဒီနေ့ရည်ရွယ်ချက်မရှိဘဲစစ်ကောင်စီကိုစန့်ကျင်ဖို့လိုတယ်ဒီစန့်ကျင်တာတာဖြစ်တဲ့အကြောင်းပေါ်တော့ပြည်သူစစ်တပ်အဖွဲ့ကဗိုလ်ကြီးညီတူတာကနေ အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးလူမဲနိုင်ငံသားဝင်ကြီးလည်းဖြစ်စစ်တပ်အကြီးကအရာရှိကြီးတဦးလည်းဖြစ်တဲ့ကောလင်ပါဝယ်ဟာကိုဗစ်-19ရောဂါကြောင့်နောက်ဆက်တွဲဝေဒနာတွေခံစားခဲ့ရပြီးမနေ့ကအသက် 84လေးနှစ်အရွယ်မှာကွယ်လွန်သွားပါတယ်သူဟာကိုဗစ်-19ကာကွယ်ဆေးအပြည့်အဝထိုးထားတဲ့သူပါလို့မိသားစုကဖေ့စ်ဘွတ်လူမှုကွန်ရက်မှာရေးပါတယ် ချင်းမြတ်တဲ့အမေရိကန်နိုင်ငံသားတယောက်ကိုဆုံးရှုံးလိုက်ရတာပါလို့ကြံရစ်သူမိသားစုကသူ့အကြောင်းအမှတ်တရရေးသားထားပါတယ်။ပါဝယ်ရဲ့သမိုင်းအမွေ VOA ပန်တဂွန် သတင်းတောက် Carl Bobbie သတင်းလွှာကိုဦးသိန်းထိုင်ဦးကပြောပြမှာပါရှင်။
Colin Powell ကလူများလေးစားတဲ့ဗိုလ်ချုပ်တယောက်နိုင်ငံခေါင်းဆောင်တယောက်ဖြစ်သလို American ပြည်ထောင်စုမှာ ပထမဆုံးအစိုးရတာဝန်ကြီးမားဆုံးတာဝန်ထမ်းဆောင်ခဲ့သူလူမဲတယောက်လည်းဖြစ်ပါတယ်။သမ္မတအောင်ရော်ဒန်ရီဂန်လက်ထက်မှာအမျိုးသားချန်ပေးတာဝန်ယူခဲ့ပြီးသမ္မတဂျော့အေ့ချ်ဒဘလူးဘွတ်လက်ထက်မှာပူရက်စီဦးစီးချုပ်များအကြီးအကဲတာဝန်ယူခဲ့ပါတယ်။နောက်သမ္မတဂျော့ဂျ်ဒဘလူးဘွတ်လက်ထက်မှာနိုင်ငံသားရေးဝန်ကြီးဖြစ်လာပါတယ်။အစိုးရအကြီးအကဲတာဝန်ကြီးတွေကိုသမ္မတနှစ်ဆက်အောင်စ
တဲ့အချိန်အကြီးတန်းအရာရှိတချို့အခန်းထဲဝင်လာပြီးအခန်းတကားကိုပိတ်ပြီးမေးပါတယ်အခုမေးစရာရှိလို့ပါဒီရုံးမှာရှုပ်ထွေးနေတာတခုရှိလို့ပါတဲ့ကျွန်တော်ကလည်းဘာဖြစ်လို့လဲဘာမှားရင်းရှိလို့လဲမေးတော့သူကခမည်းကိုဘယ်လိုခေါ်ရမလဲဗိုလ်ချုပ်ကြီးလို့ခေါ်ရမလားနိုင်ငံသားရေးဝန်ကြီးလို့ခေါ်ရမလားတဲ့ကျွန်တော်ကတေးကြတာကတော့နိုင်ငံသားရေးဝန်ကြီးလို့ပဲခေါ်ကိုင်းဖြည်ပြီးပြီးဒိုက်ဆယ်ကထိုးတော့လို့ပြောလိုက်ပါတယ
် The passing of Colin Powell is the end of an era he personified
Colin Powell ဆုံးသွားတာဟာခေတ္တခေတ်အဆုံးသတ်သွားတာပါဒီနိုင်ငံစစ်တပ်မှာအာဖဂန်နယ်ဘွားအမေရိကန်ရဲ့ကြိုးပမ်းမှုသူ့ရဲ့ကိုရေးကိုယ်တာထူးချွန်ပြောင်မြောက်မှုကြောင့်သမရဟွန်အိုဘားမားလူမဲသမရဖြစ်ဖို့လမ်းဖွင့်ပေးသလိုဖြစ်ခဲ့တာလို့တောင်ပြောကောင်းပြောနိုင်ပါလိမ့်မယ်
။1996ခုနှစ်မှာပေါ်ဝါကပထမဆုံးလူမဲသမရဖြစ်ဖို့သမရရွေးကောက်ပွဲဝင်ပြိုင်ရေးစဉ်းစားခဲ့ပါတယ်။ဒါပေမဲ့သူ့ဇနီးကအားမပေးခဲ့ပါဘူး။အဆုံးရောက်တဲ့လူတွေလှုပ်ကြံတာကိုခံရနိုင်ချေစိုးရိမ်ပြီးဇနီးကအားမပေးခဲ့တာပါ။နောက်နှစ်ပိုင်းတွင်သမရဟွန်ဘရက်အိုဘားမားဝင်ပြေးရွေးခံတဲ့အချိန်သဘောထားပြောင်းပြောင်းနဲ့ Republican Party ဝင်တစ်ယောက်ဖြစ်တဲ့ Colin Powell ကသူပါဒီကခွဲထွက်ပြီးအိုဘားမားကိုထောက်ခံခဲ့ပါလေပထမဆုံးလူမဲကာကွယ်ရေးဝန်ကြီးဖြစ်လာတဲ့ Lloyd Austin ကလည်း Colin Powell ဟာသူ့ရဲ့ရှေ့ဆောင်လမ်းပြဆန်ထားရမယ်သူဖြစ်တယ်လို့မိတ်ဆွေကောင်းတယောက်ဖြစ်တယ်လို့ပြောပါလေ
သူကကျွန်တော်ကိုအမြဲအချိန်ပေးပြောဆိုဆွေးနွေးခဲ့တဲ့သူဗျခက်ခဲနေတဲ့ကိစ္စတွေမှာသူ့စီကျွန်တော်အမြဲတမ်းသွားတတ်ပါလေသူကအမြဲတမ်းအကြံကောင်းတွေပေးခဲ့တဲ့သူပါကျွန်တော်သူ့ကိုတတိယနေမှာပါဗျာကျွန်တော်နှလုံးသားမှာသူအမြဲရှိနေပါတယ
်။ BNN စစ်ပွဲတွေရဲဘော်ဖြစ်မှုထမ်းခဲ့တဲ့အချိန်ပါဝါဒဏ်ရာနှစ်ချိန်ရခဲ့ဘူးပါလေ။သူ့ရဲ့စီရေးတွေ့ကြုံတွေကပဲသမ္မတတွေဘယ်အချိန်မှစစ်တိုက်မယ်ဘယ်အချိန်မှမတိုက်ဘူးဆိုတာကိုအကြံပေးပုံဖော်စေခဲ့ပါတ
ယ်။ I believe Secretary Powell's years as a soldier are what made him such an exception.
ငွေကြေးဝင်ရောပါဝါဟာစစ်သားတယောက်ဘဝမှာရှိခဲ့တဲ့တွေ့ကြုံတွေကြောင့်ပဲတခြားသူတွေထက်ထူးခြားတဲ့အခြေအနေနဲ့တန်တမန်တယောက်ရဲ့တာဝန်တွေကိုထမ်းနိုင်ခဲ့တာလို့ကျွန်တော်ယုံကြည်ပါတယ်။
စစ်နဲ့စီရေးလှုပ်ရှားမှုတွေကနောက်ဆုံးမဖြစ်နိုင်တဲ့အခြေအနေမှတုံးရမယ်ဆိုတာကိုသူကသိပါတယ
်။1990ခုနှစ်ကူဝိတ်ကနေအီရတ်တပ်တွေကိုချက်ချင်းမောင်းထုတ်ခဲ့တဲ့ပင်လယ်ကွေ့စစ်ပွဲမှာတိုက်ရင်အားလုံးရင်တုံးဖြစ်ရှင်းခဲ့တဲ့ပေါ်ပေါ်ဝဲကိုလူတွေကချီးကျူးခဲ့ကြပါတယ်။ဒါပေမဲ့လည်း2003ခုနှစ်ကကုလသမဂ္ဂလူကြိုရေးကောင်စီမှအီရတ်ကိုကျူးကျော်ဖို့ကိစ္စအငင်းပေါ်ပေါ်ရာသူ့ရဲ့တင်ပြချက်နဲ့ပတ်သက်လို့တော့ဝေဖန်သူတွေပြစ်တင်ရှုံချခဲ့ကြပါတယ်။လူတွေစုလိုက်ပြုံလိုက်ဒေသတွေလက်နက်တွေအီရတ်မှာရှိနေပြီဆိုပြီးပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာဘယ်တော့မှအဲ့ဒီလက်နက်တွေကိုမတွေ့ခဲ့ကြပါဘူး
။ have made no effort
။ Iran ရဲ့ပြုမှုဆောင်ရွက်ပုံတွေကိုကြည့်ရင်ဆာဒမ်ဟူစိန်နဲ့သူ့အုပ်ချုပ်ရေးအဖွဲ့ဟာနိုင်ငံတကာအတိုင်းအဝိုင်းကတောင်းဆိုနေတဲ့လက်နက်ဖြတ်သိမ်းပေးဖို့ကိုလိုက်လျောဖို့လုံးဝစူးစမ်းဆောင်ရွက်တာမတွေ့ရပါဘူး
။ That's probably the major blemish.
ဒါကသူ့ရဲ့ဘဝမှတ်တမ်းတွေထဲမှာအဓိကအဆုံးထင်းတစ်ခုဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့လည်းသူတယောက်တည်းမှားခဲ့တာတော့မဟုတ်ပါဘူး။ထော်လိုင်းအတိုင်းဝိုင်းတစ်ခုလုံးမှားခဲ့တာမှားလို့တော့မှပြောနိုင်ပါတယ်။သူတို့မှထော်လိုင်းအေဂျင်စီ73ခုရှိပါတယ်။73ခုမှာ12ခုလုံးကအတူတူပဲပြောတယ်။လူတွေအစုလိုက်တည်ကြည်စီတဲ့လက်နက်တွေအီရတ်မှာရှိနေတယ်။ဒါကိုသူနားထောင်ပြီးတော့သဘောတူခဲ့တာ။အားလုံးမှားခဲ့တာမှားပါ။အ
ီရတ်ကိစ္စသူပြောဆိုခဲ့တာတွေဟာသူတာဝန်ထမ်းခဲ့တဲ့ကာလအမဲဆက်တစ်ခုဖြစ်Colin Powell ကိုယ်တိုင်နောက်ပိုင်းမှာဝန်ခံခဲ့ပါတယ်။ဒီကနေ့ Republican ရော Democrat Party ဝင်တွေရောအားလုံးသူ့ကိုလေးစားကြပါတယ်။တိုင်းပြည်အတွက်တာဝန်ကျေခဲ့သူတို့အဖြစ်တလေးတစားဂုဏ်ပြုသတ်မှတ်ကြပါလိမ့်ခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြသွားတာပါရှင်။စိတ်ပိုင်းဆိုင်ရာကျန်းမာရေးချွင်းရင်းသူတွေကုသရေးအတွက်လိုအပ်နေတဲ့ငွေကြေးသုံးစွဲမှုကိုပုံမိုခွင့်ပြုပေးဖို့နိုင်ငံတကာအစိုးရတွေကိုကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO ကတိုက်တွန်းလိုက်ပါတယ်။WHO ဌာနချုပ်ရှီယာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက်လီဆာရှလိုင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင်
။အဲဒီစာအုပ်ထဲမှာဘယ်လိုကမ္ဘာ့ကျန်းမာရေးဆိုင်ရာဆွေးနွေးပွဲတွေကမှမနှစ်2020ပြည့်နှစ်ကစိတ်ပိုင်းဆိုင်ရာကျန်းမာရေးကိုအထောက်ပံ့တွေပေးဖို့မှတ်တမ်းတွေမရှိခဲ့ဘူးလို့နိုင်ငံပေါင်း192နိုင်ငံကရှာဖွေထားတဲ့အချက်လက်တွေကိုဖော်ပြထားပါတယ်။ဒါကြောင့် WHO အနေနဲ့2030ခုနှစ်မှာစိတ်ကျန်းမာရေးဆိုင်ရာပြည်ပြည့်စုံတဲ့အစီအစဉ်တရက်ကိုတိုးချဲ့ဆောင်ရွက်နေတယ်လို့ပြောပါတယ်။ဖဲမီဟာနာဟာကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကြီး WHO ရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးဌာနရဲ့ဤပညာဆိုင်ရာအရာရှိတစ်ယောက်ဖြစ်ပါတယ်။သူတို့ရဲ့ရည်မှန်းချက်တွေလွဲချော်ရတဲ့အဓိကအကြောင်းရင်းတွေထဲမှာငွေကြေးဆိုင်ရာမပြည့်စုံမှုတွေကြောင့်ဖြစ်တယ်လို့ပြောပါတယ်။ကျမကြီးဆိုင်ရာအတွက်ချမှတ်ပြီးတဲ့ဗန္ဒာငွေကြီးတဲကနေစိတ်ပိုင်းဆိုင်ရာကျမကြီးကုသဖို့အတွက်နှစ်တက်သမှ1ရာခိုင်နှုန်းလောက်ပဲနိုင်ငံတကာအစိုးရတွေကသုံးစွဲခွင့်ပြုထားတယ်လို့သူကပြောပါတယ
် And in majority of the countries most of this budget
အများစုဟာအများကြီးတွေအတွက်အဓိကထားပြီးဘ ਹੁ ချိတ်ကန်မှုစိတ်မရှိပဲဒုက္ခရင်းနဲ့လည်းကိုင်းညီမှုရှိတဲ့သေယောကကုသရေးဌာနတွေကသေယောမှာရရှိနေတဲ့ကုသနေရတဲ့သေယောပါတယ်အတွက်ပဲငွေကြေးအများဆုံးထောက်ပံ့နေကြပါတယ
်တကမ္ဘာလုံးမှာလူသန်းပေါင်း1000ကျော်ဟာစိတ်ပိုင်းဆိုင်ရာဝေဒနာတွေခံစားနေရတယ်လို့ WHO ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်အများစုကတော့စိတ်ကစင်းကလေးဖြစ်တာစိတ်ကြတာအစာအစာစားဖို့စိတ်တွေကနာမငြိမ်တာစတဲ့စိတ်ရောဂါတွေအပါအဝင်ဖျားနာတာတွေနဲ့ပုံရိပ်ရောင်တွေကိုစိတ်မှာအဆစ်ထင်တဲ့စိတ်ရောဂါတွေဖြစ်ပွားလို့ရှိပါတယ်။အဲဒီလိုထုတ်ပြန်တဲ့အချက်လက်တွေဟာ2019ခုနှစ်ကအချက်လက်တွေကိုစုစည်းထားတာဖြစ်ပြီးကတ်ရောဂါမတိုင်ခင်စိတ်ပိုင်းဆိုင်ရာဆောင်ရွက်မှုတွေရဲ့အနေအထားကိုရောင်ပြန်ဟပ်ပါတယ်။ဒါပေမဲ့လည်းကိုဗစ်ကာယောဂါဟာပြည်သူတွေရဲ့စိတ်ကျန်းမာရေးကိုအဓိကရိုက်ခတ်နေကြောင်းနဲ့အဲ့ဒါတွေကိုကုသဖို့အတွက်ပိုမိုရင်းနှီးမြှုပ်နှံဖို့လိုအပ်တယ်လို့ကျန်းမာရေးဆိုင်ရာအရာရှိတွေကသဘောတူညီကြပါတယ်။ဆက်လက်ပြီးဟန်နန်ကအခုလိုပြောပါတယ်
။ At the time where there was
code for ကဘာလုံးမှာစိတ်ပိုင်းဆိုင်ရာဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးစိုးချက်ဆောင်ရွက်ဖို့အကြောင်းရင်းတွေရှိခဲ့ပါတယ်။လူထုခြေစုစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးနောက်ပြန်ဆုတ်သွားတာနိုင်ငံတွေရဲ့23ရာခိုင်နှုန်းရှိတဲ့ဆိုတာလေးလာမှုစစ်တမ်းတွေရဲ့အချက်အလက်တွေကိုတွေးရှိထားပါတယ်
။စိတ်ကျန်းမာရေးနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံမှုတွေကိုအချိန်နဲ့ငွေအားလုံလောက်အောင်မလုပ်တာဟာစီးပွားရေးအရာအမြင်မရှိတာပဲလို့ WHO ကပြောပါတယ်။စိတ်ကြယောဂနဲ့စိတ်ကစင်းကလျားယောဂတွေဟာကုန်ထုတ်လုပ်မှုကိုကြာစင်းစေပြီးကမ္ဘာစီးပွားရေးကိုတစ်နှစ်ဒေါ်လာတန်ပေါင်းတသန်း1 trillion နဲ့နာစေပါတယ်။ဒါပေမဲ့လည်းအဲ့ဒါတွေကိုကုသဖို့အတွက်ယင်းနှီးမြုပ်နှံတဲ့ဒေါ်လာတိုင်းအတွက် 5 ဒေါ်လာပြန်ရနိုင်တယ်လို့လည်း WHO ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ။
ကိုခင်မောင်စိုးမင်းပါရှင်။အခုဆက်လက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်မှာပါ။
American ပြည်ထောင်စုမှာ Johnson & Johnson COVID-19 ကာကွယ်ဆေးထိုးထားတဲ့အသက်18နှစ်ကျော်တဲ့သူတိုင်းအားဖြင့်ကာကွယ်ဆေးနောက်တစ်လုံးထပ်ထိုးဖို့ American ပြည်ထောင်စုအစားစာနဲ့ဆေးဝါးကုကဲရေးဌာန FDA ရဲ့အကြံပေးအဖွဲ့ကမကြာခင်ကထောက်ခံလိုက်ပါတယ် VOA သတင်းတောက် Arish Abbasidi ရဲ့သတင်းလွှာကိုဦးသိန်းထိုင်ကပြောပြမှာပါရှင်
တလုံးနဲ့ထိုးရတဲ့ဂျွန်ဆန်ဂျွန်ဆန်ကိုဗစ် -19 ကာကွယ်ဆေးအတွက်အားဖြည့်ကာကွယ်ဆေးထိုးရေးကိစ္စကပြီးခဲ့တဲ့သတင်းပတ်ထဲမှာနောက်တစ်ဆင့်ပို့ပြီးတော့နှိစက်လာပါတယ်။အမေရိကန်အစားအစာနဲ့ဆေးဝါးကုကဲရေးဌာန FDA ရဲ့ကြံပေးအဖွဲ့ကအားဖြည့်ကာကွယ်ဆေးထိုးရေးကိစ္စကိုတခဲနဲ့ထောက်ခံခဲ့ပါတယ်။အခုတော့ FDA အဖွဲ့ကြီးတစ်ခုလုံးရဲ့တည်ပြုချက်ကိုစောင့်နေပါတယ်။ J&J လို့ခေါ်တဲ့ဂျွန်ဆန်ဂျွန်ဆန်ကာကွယ်ဆေးက Pfizer နဲ့ Moderna ကာကွယ်ဆေးတွေနဲ့စာရင်လူတွေကိုကိုဗစ်ရောဂါကကာကွယ်ပေးနိုင်တဲ့အားနည်းနေတဲ့အတွက်ဆိုရင်လည်းကြောင်း FDA ကြံပေးအဖွဲ့ကပြောခဲ့ကြပါလေ။တပ္ပတဂျိုးဘိုက်တန်ရဲ့ကြံပေးအန်တိုနီဖောချီကအစ္စရေးနိုင်ငံကလာတဲ့ချက်လက်တွေကိုလေ့လာနေတဲ့ဆိုပြီး ABC ရုပ်သံ Face the Nation အစီအစဉ်ကိုပြောပါလေ။ကာကွယ်ရေးဆိုင်ရာသုတေသနအချက်လက်တွေမှာအစ္စရေးကအမေရိကန်ပြည်ထောင်စုတဲ့အနည်းဆုံးတစ်လပိုစောတဲ့အတွက်အစ္စရေးကချက်လက်တွေကိုစောင့်ကြည့်နေတယ်လို့ပြောဆိုသွားတာပါ။
With the data that they're seeing about the waning of immunity as well as the advantage
ယောဂခုခံနိုင်တဲ့ကိုခံစွမ်းအားဆုပ်ယူကြဆင်းသွားတာနဲ့အရွယ်အပိုင်းချမတူတဲ့လူတွေကြားမှာအဖြစ်ကာကွယ်ဆေးကြောင့်ဘလို့အကျိုးကျေးဇူးတွေရနိုင်တယ်လဲဆိုတဲ့အချက်လက်တွေကိုသူတို့လေ့လာနေပါတယ်။ Israel ကနေရတဲ့အချက်လက်တွေအရအသက်ငယ်တဲ့သူတွေဥပမာအဖြစ်40နဲ့60ကြားလူတွေမှာအဖြစ်ကာကွယ်ဆေးထိုးခြင်းအဖြစ်အကျိုးအာဏိသင်ရှိတယ်ဆိုတာကိုတွေးနေရပါတယ
်။ကာကွယ်ဆေးနဲ့ပတ်သက်လို့လိုက်နာဖို့အကြံပြုချက်တွေအတိုင်းအမေရိကန်ပြည်ထောင်စုကပြင်ဆင်ပြောင်းလဲသွားမယ်လို့ဒေါက်တာဖောချီကပြောပါတယ်။အမေရိကန်ပြည်ထောင်စုတောင်းမှဝန်ထမ်းတွေကိုဗစ်ကာကွယ်ဆေးထိုးဖို့မဖြစ်မနေစည်းကမ်းသတ်မှတ်တဲ့ပုဂ္ဂလိကနဲ့အစိုးရလုပ်ငန်းဌာနတွေတိုးလာနေပါတယ်။ဒီလိုကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတဲ့အမိန့်ကိုဝါရှင်တန်ပြည်နယ်ဘောရင်လေဆက်ယုံကဝန်ထမ်းတွေလိုပဲကံွယ်ဆန္ဒပြနေသူတွေလည်းရှိနေပါတယ်။တက်ဆက်စ်ပြည်နယ်ရီပပ်ဘလစ်ကန်အုပ်ချုပ်ရေးမှူး Greg Abbott ကဆိုရင်တပ္ပတ်ဘိုင်ဒန်ရဲ့အနည်းဆုံးဝန်ထမ်းတရာရှိတဲ့လုပ်ငန်းခွင်တွေမှာကိုဗစ်ကာကွယ်ဆေးမဖြစ်မနေထိုးရမယ်။ဒါမှမဟုတ်ကိုဗစ်ကူးစက်မှုမရှိဘူးဆိုတော့ပုံမှန်ဆန္ဒရမယ်ဆိုတဲ့အမိန့်ကိုအာခံပြီးတပ္ပတ်ရဲ့အမိန့်ကိုမလိုက်နာဘူးတံပြန်အမိန့်ထုတ်ခဲ့ပါတယ်။အာကန်ဆော့ပြည်နယ်ရီပပ်ဘလစ်ကန်အုပ်ချုပ်ရေးမှူး Arthur Hutchinson ကတော့အလုပ်ရှင်တွေကမဖြစ်မနေကာကွယ်ဆေးထိုးရေးသတ်မှတ်ချက်ပေါ်တားမြစ်တာကိုသူတော့မထောက်ခံဘူးလို့ပြောပါလေ။ဒါပေမဲ့ဖက်ဒရယ်အစိုးရကမဖြစ်မနေဆေးထိုးရမယ်ဆိုပြီးကာကွယ်ဆေးတွေသတ်မှတ်တာကိုလည်းသူကတော့ကန့်ကွက်တယ်ဆိုပြီး ABC ရုပ်သံကိုပြောပါလေ
။ States are sometimes coming in and saying
အလုပ်ရှင်တွေကအလုပ်သမားတွေကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုပြီးပြောနိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့ပြည်နယ်တွေမှာတခါတလေပြောနေတာတွေရှိပါတယ်။ကျွန်တော်တော့ဒါကမှားတဲ့လမ်းကိုဦးတည်နေတာပါ။ဒီကိစ္စအခြေတင်ငင်းကုန်နေတာကလက်တွေ့မကျသလိုမူအားဖြင့်လည်းမှန်ကန်တဲ့ကိစ္စမဟုတ်ပါဘူ
းအမေရိကန်ပြည်ထောင်စုစားအစာနဲ့ဆေးဝါးကုကဲရေးဌာန FDA ရဲ့ကြံပေးအဖွဲ့ကတော့ Johnson & Johnson COVID-19 ကာကွယ်ဆေးထိုးထားတဲ့အသက်18နှစ်နဲ့အထက်ရွယ်တွေကိုသူတို့စီးစားထိုးပြီးအနည်းဆုံး၂လကြာမှနောက်ထပ်အားဖြည့်ကာကွယ်ဆေးထိုးဖို့ထောက်ခံကြံပြုထားပါတယ်ပြီးခဲ့တဲ့ဩဂုတ်လအတွင်းအမေရိကန်သမ္မတအင်ဂျီတော်ကအမေရိကန်ပြည်သူတွေအားလုံးကိုဗစ်အားဖြင့်ကာကွယ်ဆေးထိုးရမယ်ဆိုပြီးကြေညာခဲ့ပြီးတဲ့နောက်အခု Johnson & Johnson COVID-19 ကာကွယ်ဆေးထိုးတဲ့သူတွေအားဖြင့်ကာကွယ်ဆေးထပ်ထိုးဖို့ကိစ္စ FDA ကြံပေးအဖွဲ့တိုက်တွန်းချက်ထွက်လာတာဖြစ်ကြောင်းပါခင်ဗျာ
ဆက်လက်ပြီးတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါပြည်သူစစ်သားအဖွဲ့ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဗိုလ်ကြီးညီတုတာကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဝင်းညီတုတာဒီဝေးနဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးပါဆရာ
ဆိုတော့ဒီကနေ့ရက်ပိုင်းကဗိုလ်ကြီးတို့ဒီပြည်သူစစ်သားအဖွဲ့ကနေပြီးတော့ကျင်းပတဲ့ဆောင်ထုတ်တာကျွန်တော်တွေ့ပါတယ်အဲဒါကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်တပ်အကြီးအကဲတွေကိုတော်ဝင်ကရက်ဆဲလိုက်တယ်ဆိုတဲ့ကြေညာချက်ပေါ့နော်ဆိုတော့ဒီပြည်စစ်သားအဖွဲ့အနေနဲ့ဟလာမြန်မာတိုင်းနိုင်ငံလုံးအတိုင်းတာမှာဘယ်လိုမျိုးဟလာတာဝန်ခံမှုတာဝန်ရယူမှုရှိတဲ့အတွက်ဒီလိုကြေညာချက်မျိုးထုတ်တယ်လို့ပြောနိုင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဗျဒီကျွန်တော်တို့အခုဆိုလို့ရှိရင်
ပြည်သူဘက်ကိုရက်တည်လာတဲ့တကယ်ပြည်သူစစ်သားတွေဒီထောင်ထဲချီပြီးရှိနေဖြစ်သွားတယ်။ဒါအပြင်ဒီစစ်တပ်ချင်းမှာစစ်ကိုယုံကြည်ရဲ့ဟာကန့်တတ်မှုတွေကြောင့်မလို့ဟိုပြည်သူဘက်နဲ့မရက်တည်နိုင်တဲ့ဒီအရာကြီးစစ်တီထောင်ပေါင်းများစွာဟာရှိပါသေးတယ်။ဆိုတော့သူတို့ရဲ့ကိုယ်စားကျွန်တော်တို့ကဒီချိန်ညာချက်ကိုထုတ်တာပေါ့။တကယ်တမ်းကျတော့ကျွန်တော်တို့တာလင်တရားဝင်တဲ့ဒီပြည်သူတက်တော်သားတွေဖြစ်ပါတယ်။လက်ရှိပြည်သူကိုတက်ဖြတ်နေတဲ့တိုင်းပြည်ကိုဖျက်ဆီးနေတဲ့ uniform with ကဒါစစ်သားတွေမဟုတ်ပါဘူး။သူတို့ဟာစစ်သားကောင်းတွေမဟုတ်ဘူး။အဲ့တော့ကျွန်တော်တို့ဒီထွက်လာတဲ့ဒီတယောက်ပဲဖြစ်ရှိနေပါစေ၊တရားပဲရှိနေပါစေ။ဒီတိုင်းပြည်ကိုမျက်နှာမူတဲ့ပြည်သူလူထုကိုမျက်နှာမူတဲ့သူတွေရတာဒီကျွန်တော်တို့တရားဝင်တက်မလို့သားတွေဖြစ်ပြီးတော့ကျွန်တော်တို့ကသာစဉ်ဒီတက်မလို့ရဲ့အနာဂတ်ကိုဟိုဖန်တီးခွင့်တက်မလို့ရဲ့တက်မလို့ကိုပြုစုပြောင်းထောင်ခွင့်ရှိရတဲ့သူတွေဖြစ်တယ်။ဒီအတွက်ကြောင့်မလို့ကျွန်တော်တို့ကကျွန်တော်တို့ရဲ့legitimacy ကျွန်တော်တို့ရဲ့တရားဝင်မှုကိုကင်ဆယ်ပြီးတော့မှဒီကြေညာချက်ကိုထုတ်တာဖြစ်ပါတယ
်ဆိုတော့ဒီကြေညာချက်ကအခုပြောင်းစုထုတ်တော်ကုစားပြုကော်မတီစီအာ PH တခါဂျာကာလာမြို့သားညွှန်ရေးဆိုရ NUG ဆိုတော့အပြင်နောက် PDF အဖွဲ့အစည်းတွေရှိတယ်တခါတိုင်းသားလက်နက်ကိုင်အဖွဲ့အစည်း EAO ရှိတယ်ဒီလိုမျိုးအဖွဲ့အစည်းတွေနဲ့ရောဆက်ဆံမှုရှိပါလားခင်ဗျာ
ဟုတ်ကဲ့အဲကျွန်တော်ပူပေါင်းဆောင်ရွက်မှုတွေရှိပါတယ်ခင်ဗျာအော်ဒီကြေညာချက်ကိုကျွန်တော်တို့မထုတ်ခင်မှာဒီ NUG တရားရေးဝန်ကြီးနဲ့ကျွန်တော်တို့ဒါဆွေးနွေးတိုင်ပင်ပြီးတော့မှထုတ်ခဲ့တာမျိုးရှိပါတယ်ခင်ဗျာ
ဟုတ်ဆိုတော့ခုနကတော့ဝေးပြောတော့တဲ့အထက်မှာဟလာ NUG တရားရေးဝန်ကြီးနဲ့ပြောဆိုခဲ့တယ်ညှိနှိုင်းခဲ့တယ်ဆိုတော့ NUG တရားရေးဝန်ကြီးကလည်းပဲပြန်ပြောခဲ့တယ်ဆို NUG တရားရေးဝန်ကြီးဘက်ကဥသိမ်းမှုပေါ့နော်သူ့ဘက်ကဘယ်လိုမျိုးဘူကြီးတို့ဒီညာချက်ထုတ်ဖို့အတွက်အကြံပြုခဲ့တာမျိုးရှိပါလဲခင်ဗျာ
အဓိကတော့ကျွန်တော်တို့ဒီပုံမှန်အနေနဲ့ပတ်သက်တဲ့ကိစ္စဖြစ်ပါတယ်အထူးသဖြင့်ဒီဥပဒေပုံမှန်အနေနဲ့ပတ်သက်တဲ့အခါမှာတော့ကျွန်တော်တို့ကဒီဆွေးနွေးတိုင်ပင်ခဲ့တဲ့သဘောပါပဲခင်ဗျာ channel ကျွန်တော်တို့ရဲ့ဒီတာဝန်ရက်စဲတဲ့ကိစ္စတွေကတော့ကျွန်တော်တို့ရဲ့သဘောထားဖြစ်ပြီးတော့အဲ့ဒီသဘောထားအပေါ်မှာလည်းသူ့အနေနဲ့ထပ်လောင်းပြီးတော့မှဒါဟာလုံးတင်တဲ့ကိစ္စဆိုတာမျိုးကျွန်တော်တို့ကိုဆွေးနွေးပါတယ်ပြီးတော့ဆရာကြီးကကျွန်တော်တို့အကြံဉာဏ်ယူခဲ့ပြီးတော့မှဒီကြေညာချက်ကိုထုတ်ပြန်ရပ
ါဆိုတော့ဒီဒုစတာအဖွဲ့ကဒီ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့လက်အောက်မှာရှိနေတာပါလားခင်ဗျ။
ဟုတ်ကဲ့ဗျ။ကျွန်တော်တို့ကဒီ NUG ရဲ့ဒီလက်အောက်ရဲ့အဖွဲ့အစည်းတစ်ခုအနေနဲ့မဟုတ်ဘဲနဲ့ NUG အစိုးရကိုပူးပေါင်းဆောင်ရွက်နေတဲ့နောက်ကကျွန်တော်တို့ပြည်သူလူထုပြုံချီတဲ့အစိုးရတစ်ခုရဲ့ဒီအစိုးရတစ်ခုနဲ့အတူကျွန်တော်တို့တွဲလုပ်နေတဲ့သဘောပါပဲခင်ဗ
ျ။ဟုတ်ကဲ့။ဆိုတော့ဘုရားတို့ဒီဒုစတာအဖွဲ့ကဘယ်သူတွေနဲ့ဖွဲ့ထားတာပါလဲ။
ကျွန်တော်ပြည်သူစတာအဖွဲ့မှာအခုဒီ defection လောက်လာတဲ့တက်မတော်အရာရှိဒီနောက်တစ်ခါဒီအရာရှိစစ်တီတွေနောက်တစ်ခါဒီပြည်သူစစ်သားဇနီးတွေပေါ့တကယ်တော့ကျွန်တော်တို့ကနှစ်ဖွဲ့ရှိပါတယ်ဒီပြည်သူစစ်သားရောကျွန်တော်တို့ဒီပြည်သူစစ်သားဇနီးများရောနှစ်ဖွဲ့ရှိပါတယ်ခင်ဗျာဆိုတော့ဒီဒီထွက်လာတဲ့မိသားစုတွေရောအားလုံးပေါင်းပြီးတော့မှဖွဲ့စည်းကြတာဖြစ်ပါတယ
်ဆိုတော့ဒီအခုဘုရားကြီးကပြောသလိုပဲတက်ကနေပြီးတော့ပြပြောင်းလာတဲ့လူတွေတက်ကနေပြီးတော့ကူးလာတဲ့လူတွေအဲ့လူတွေကိုတက်ဖက်ကနေပြီးတော့ပြောတာရှိပါတယ်ဟလာရာဇဝတ်ကြီးတွေအမှုနဲ့ဒိန်းဆောင်နေတဲ့လူတွေဆိုပြီးတော့တက်ဖက်ကဆွဆွဲပြီးတော့ပြောတာရှိပါတယ်ဒီပုံမှာဘုရားဘယ်လိုတုံ့ပြန်ကြမှာလဲ
ကျွန်တော်အစိုးရကဖြေခဲ့တယ်လို့ပဲကျွန်တော်တို့ကလည်းဒီတရားဝင်တက်မလို့သားတွေဖြစ်ပါတယ်ကျွန်တော်တို့ကလည်းဒါနိုင်ငံကိုမျက်နှာမူခဲ့တဲ့တက်မလို့သားတွေဖြစ်ပါတယ်ဆိုတော့အခုချိန်မှာတော့မတရားမှုကကြီးစိုးနေတဲ့ကာလမတရားမှုကဟိုကျွန်တော်အနိုင်ဟိုနည်းနည်းလေးပေါ့နော်ဒီသူတို့လွှမ်းမိုးနိုင်တဲ့ကာလဖြစ်နေတာဖြစ်ပါတယ်။ဒီအချိန်လေးမှာတော့သူတို့ပြောသလိုမျိုးကျွန်တော်တို့ဟာစစ်ဘက်ဥပဒေကိုချိုးဖောက်တဲ့သူတွေစစ်ပြေးတွေဖြစ်နေပါလိမ့်မယ်။တကယ်တမ်းကျတော့ကျွန်တော်တို့ဒီဟလာပြည်သူမျက်နှာကိုကြည့်ကြည့်ပြီးတော့မှပြည်သူလူထုကဟိုရွေးကောက်တင်ရောက်ထားတဲ့ပြည်သူအစိုးရနဲ့ကျွန်တော်တို့ပြည်သူအစိုးရစီကိုကျွန်တော်တို့ကခိုလုံခဲ့တာဖြစ်ပါတယ်ကြာ
။ဆိုတော့ဘုရင်ညီတူတာကိုယ်တိုင်ကကျွန်တော်သိထားသလားပေါ့နော်။ပြည်သူစစ်နဲ့စိတ်သက်စစ်ဆင်ရေးဌာနမှာလှုပ်ခဲ့တယ်လို့ကျွန်တော်သိထားတယ်ဟုတ်တယ်နော်။
ဟုတ်ဟုတ်ပါတယ်အဲ့ဌာနအောက်ကတက်ရင်းပါပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဘိုးကြီးကိုယ်တိုင်ကအဲ့ဒီမှာလုံနေရင်းနဲ့ဘယ်လိုစိတ်သဘောထားပြောင်းပြီးတော့အခုလိုမျိုးခုပြောင်းလာတာပါလဲ
တကယ်တမ်းကျတော့ဗျာကျွန်တော်ကတက်သေးကိုစဝင်ကလေးကဒီဒီစစ်တပ်ပေါ့အထူးသဖြင့်တက်မတော်ကိုပြုတ်ပြင်းကြောင်းလဲလူစိတ်ရှိတဲ့လူငယ်မျိုးဆက်အရာရှိတစ်တယောက်ဖြစ်ပါတယ်ကျွန်တော်ဒီတက်သေးမှာကျွန်တော်တောက်လျှောက်တို့အရာရှိငယ်အချင်းချင်းမှာဒီတက်မလို့ဟာဘာရီပြောင်းရဲ့တင်လဲဆိုတာကိုကျွန်တော်တို့အမြဲတမ်းဆွေးနွေးရဲ့အခါမှာကျွန်တော်တက်တက်ကြွကြွဟိုဆွေးနွေးရဲ့တက်မလို့ဘူးဒီထက်ပိုကောင်းစီရေတဲ့လူတွေမှာပါပါတယ်အဲဒီအတွက်ကြောင့်မို့ကျွန်တော်ကအမြဲတမ်းဒီတက်မလို့ပုံရိပ်ကောင်းအောင်ဘယ်လိုလုပ်ရမလဲဆိုတာကို ဟိုစဉ်းစားနေခဲ့တဲ့သူပါအဲ့တော့ကျွန်တော်တို့ဒီအာနာသိမ့်မှုဖြစ်စဉ်ဖြစ်လာတဲ့အခါမှာကျွန်တော်အနေနဲ့ဒီဟာဒီတက်မလို့ရဲ့အနာကက်ကြရှုံးတော့မယ်တက်မလို့ရဲ့ပုံရိပ်ခါလုံးဝဟိုပျက်စီးတော့မယ်ဆိုတော့ကျွန်တော်ဟိုနားလေပါတယ်ဒီလိုနားလေတဲ့အခါမှာဒါဟုတ်လက်ပတ်ကြည့်မနေနိုင်ဘူးကျွန်တော်နော်အထူးသဖြင့်ဒီပြည်သူတွေရဲ့အတက်အိုးတွေစီးစိမ်နော်ပျက်စီးနေတယ်ဒါပြည်သူကိုတက်ဖြတ်နေတဲ့အခါမှာဒီတက်မတော်နဲ့နော်ကျွန်တော်တို့နိုင်ငံတော်ကိုရှင်လာရင်ဘာလို့ရွေးမလဲဆိုကျွန်တော်နိုင်ငံတော်ပဲရွေးမယ်အဲ့တော့အဲ့လိုနိုင်ငံတော်ကိုရွေးခြင်းဟာလဲတက်မတော်ပိုကောင်းလာဖို့အတွက်ပဲတကယ်တမ်းကျတော့အဲကျွန်တော်ဒီလိုမျိုးဒီမတရားတဲ့စစ်ဘုချုပ်တွေရဲ့အမိတ်ကိုဆက်ကျင်းနေရဆိုတာလဲတက်မလို့ကောင်းမှုအတွက်ပဲအဲ့တော့လက်ရှိအခြေအနေမှာကျွန်တော်ဒီတက်မလို့မကောင်းတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ဒီတက်မလို့ကိုစန့်ကျင်ရမှာအဲတစ်ချိန်မှာတက်မလို့ဟာသူ့ရဲ့ဟဲ့လားအယူဆတွေအတွေးခေါ်တွေပြည်သူပေါ်မှာပြန်ပြီးမျက်နှာမူတဲ့အခါမှာဒီတက်မလို့ကိုကျွန်တော်တို့ကပြန်လည်ပံ့ပိုးသွားမယ်သူ့လဲမှာပါပါတယ်အဲ့တော့အဓိကအချက်အနေနဲ့ပြောလို့ရှိရင်တော့တိုင်းပြည်နဲ့ကျွန်တော်တက်မလို့နဲ့အဖွဲ့အစည်းနဲ့ဟဲ့လားတိုင်းပြည်နဲ့ရှင်လာတဲ့အခါမှာကျွန်တော်ဒီတိုင်းပြည်ကိုယူရမယ်ဆိုတဲ့စိတ်ဓာတ်နဲ့အတွေးခေါ်နဲ့ကျွန်တော်ကတိုင်းပြည်ဘက်မှာရက်ခဲ့တာဖြစ်ပါတယ်
။ဟုတ်ကဲ့ကျွန်တော်ထပ်ပြီးတော့ရှင်းရှင်းလေးပဲဘူကြီးဆရာကြီးကိုတည်ကြည့်ပါရစေ။ကျွန်တော်ဘူကြီးဒီတပ်ဖက်ကဆွဆွဲတယ်လို့ဟလာရာဇမှုကျူးလွန်လို့ဟလာအမှုတစ်ခုခုရှိလို့ထပ်ပြေးလာသူလို့မဟုတ်ဘူးလို့ဘူကြီးအခိုင်အမာပြောနိုင်ပါလား။
တေကြတော့ဗောဗျတေကြတော့ဗော။ဘာကြောင့်လဲဆိုတော့ကျွန်တော်ကတက်ထဲမှာဟိုအပြစ်မှုဘာတစ်ခုမှမရှိခဲ့ပါဘူး။အဲကျွန်တော်ထွက်လာတဲ့အချိန်မှာဒီစစ်တပ်ဘက်ကနေပြီးတော့မှရုတ်တံနေတရင်စာတွေကနေပြီးတော့ကျွန်တော်ကိုသူတို့ကြင်ညာတာရှိပါတယ်ဒါကျွန်တော်မှတ်မိတဲ့လောက်တော့ကျွန်တော်တယောက်တည်းဟုတ်ပဲကြင်ညာတယ်လို့ကျွန်တော်ထင်တယ်အဲ့နောက်ပိုင်းမှာကြင်ညာတော့မတွေ့ပါဘူးအဲ့ကြင်ညာချက်မှာတော့မှသူတို့ဟာကျွန်တော်ရဲ့ပြစ်မှုတစုံတရာဘာတစ်ခုမှတရားဝင်ဖော်ပြနိုင်ခြင်းမရှိပါဘူးပြစ်မှုရှိလို့ထွက်သွားတယ်ဆိုတာမျိုးသူတို့ဖော်ပြနိုင်ခြင်းမရှိပါဘူးနော
်ဟုတ်ကဲ့ဆိုတော့အခုဆိုရင်ဟလာမျိုးပေါ်မှာလည်းပဲသူတိုက်တာခိုက်တာတွေတက်တာချက်တာတွေရှိတယ်ခြေထဲမှာလည်းပဲကြောက်ကြတိုက်ပွဲတွေရှိတယ်မျိုးထဲမှာဖောက်ခွဲတာတွေအဲ့ဒါတလန်လို့ဆွဆွဲပြီးတော့လုပ်ကြတာလေးစစ်တပ်တရင်ပေးဆိုပြီးတော့ဟိုတက်ပြစ်တာတွေဒါတွေရှိနေတယ်ဆိုဒီခြေပေါ်မှာရောဘိုးကြီးတို့ဘယ်လိုသဘောထားပါလဲ
ဒါကတော့နှစ်ပိုင်းပေါ့ခင်ဗျာနော်ကျွန်တော်တို့ဒီဟိုတော်လန်ရေးရဲ့ပုံစံကတော့ဟိုလက်နက်ကင်လမ်းစဉ်ကိုကူပြောင်းသွားတဲ့အခါမှာဒီလက်နက်ကင်လမ်းစဉ်ရဲ့သဘောတဘာဝရဒီဘေးထွက်ဆိုးကျိုးကတော့အနည်းငယ်ရှိနိုင်ပါတယ်သို့တော့ဒီဘေးထွက်ဆိုးကျိုးကတော့ဒီတော်လန်ရေးကိုပုံပြောင်းသွားစေတဲ့နောက်တစ်ခုကဒီအချမ်းဖက်ကိုအချမ်းဖက်မှုကိုရောက်သွားစေတဲ့လောက်ထိတော့ဆိုကျိုးအဲ့လောက်ကြီးကျွန်တော်တို့မတွေ့ရသေးပါဘူးအဲ့တော့တချို့တော့ဟလာဒီတော်လန်ရေးရဲ့ပေါ့နော်ပုံစံဒီအနာတက်တွေမှာတော့ခုနပြောတဲ့စိုးရိမ်စရာကိစ္စတွေလည်းကျွန်တော်တွေ့ရပါတယ်သို့တော့တကယ်တမ်းဒီ NUG ရဲ့ဟလာဒီ MOD အောက်မှာရှိနေတဲ့ဒေါက်တာ MOD နဲ့တွဲလုပ်နေကြတဲ့ PDF တွေမှာ code of contact ကောင်းကောင်းရှိပါတယ်နောက်တစ်ခါဒီကျွန်တော်တို့ data line လက်နက်ကင်အဖွဲ့စည်းတွေရောစသဖြင့်အကုန်လုံးဒီတော့ကျွန်တော်တို့ဒီ code of contact ကိုအခြေခံပြီးတော့မှဟိုတွားဖို့အတွက်စူးစမ်းနေကြတာတွေ့ပါတယ်အဲ့တော့လောလောဆယ်မှာတော့ဟိုကျွန်တော်တို့ပြောနိုင်တာကတော့လက်နက်ကင်လမ်းစဉ်ကကျွန်တော်တို့ကဟိုရွေးချယ်စရာမရှိလို့ရွေးလဲရတာဖြစ်တယ်ဒီအတွက်ကြောင့်မလို့ဒီလိုမျိုးလက်နက်ကင်ကိုအကြောင်းဖန်လာအောင်လုပ်တဲ့သူတွေရပဲဟိုတကယ်ကြည်ရခံအစ်စ်ပါတကယ်တမ်းကျတော့ဟိုကျွန်တော်လည်းအများနဲ့ပြောနေတယ်ကျွန်တော်တို့လူငယ်တွေဟာဟိုဖြစ်နိုင်လို့ရှိရင် Apple fan ဆိုလေအလိုက်ကီးဘုတ်ကင်ခြင်းနဲ့သူတွေကြည့်ပဲဒီတနက်ကင်မှုဆိုတော့သူတို့စိတ်ကူးရင်ခဲကြမှာမဟုတ်ဘူးအဲ့တော့လက်ရှိချိန်မှာသူတို့ဒီတနက်တွေကင်နေရတယ်အာနောက်တစ်ခါဒီစစ်တပ်နဲ့ပူးပေါင်းတဲ့သူတွေကိုသူတို့ပြန်ရှင်းလင်းနေရတယ်ဆိုတာဟာဒီကတည်းကခံဒီဟိုဒီစစ်တပ်ရဲ့အာဏာသိမ်းမှုပါပဲဒါဒီရဲ့ဘေးထွက်ဆိုးရိုးတွေလို့ပဲကျွန်တော်ပြောချင်တယ်ဗ
ျဘုရားတို့ပြည်သူစစ်သားအဖွဲ့မှာနိုင်ငံရေးရွယ်ချက်ရှိတယ်ဆိုရင်အဲ့ဒါကိုပြောပြလို့ရပါလား
ကျွန်တော်တို့ကနိုင်ငံရေးရွယ်ချက်မရှိဘူးခင်ဗျကျွန်တော်တို့အနေနဲ့ကဟိုတိုင်းပြည်ကောင်းမှုအတွက်လက်ရှိမှာဒီစစ်ဘုံချုပ်တီရဲ့အမိတ်ကိုဆန့်ကျင်ဖို့เนาะကျွန်တော်တို့စစ်ကောင်စီကိုကျွန်တော်တို့ဟိုဆန့်ကျင်ဖို့လိုအပ်လို့ဆန့်ကျင်တာပဲဖြစ်ပါတယ်ကျွန်တော်တို့တွေဟာဒီနိုင်ငံရေးအရာပေါ့เนาะဟိုတစုံတရာဟိုရီမန်းထားတာမျိုးရည်ရွယ်ထားမျိုးလုံးဝမရှိပါဘူးကျွန်တော်တို့ရဲ့အယိုးရှင်းဆုံးဆန္ဒကတော့တပ်မတော်သားကောင်ဖြစ်ခြင်းနဲ့ပြည်သူသားကောင်ဖြစ်ခြင်းနဲ့အဲ့တော့ပြည်သူတယောက်ပေါ့เนาะအင်မတန်တိုင်းပြည်ပေါ်ကိုကြည့်ရဲ့ဒီလိုတယောက်ဖြစ်ချင်တယ်ဒါအယူရှင်းဆုံးစံတာပဲ
ဟုတ်ကဲ့ဆိုတော့လက်ရှိမှာကတန်းကြီးကမတိမငိမ့်အခြေအနေရောက်နေတာပေါ့နော်တစ်ခါတစ်ခါယုံကြည်မှုဆိုတာကလုံးဝပျောက်သွားတဲ့အခြေအနေဖြစ်နေတယ်ဒီအခြေအနေကနေပြီးတော့ဟလာတည်ငြိမ်တဲ့ရာဟုတ်ပြီးစိုးမိုးရေးပြန်ဖြစ်လာနိုင်မယ်အလားအလာပုံပါရောဘူကြီးဘယ်လိုသုံးသပ်ပါလဲခင်ဗျအ
ဲ့ဒီဟာကတော့ခင်ဗျကျွန်တော်တို့
ဒီစက်တက်ဖို့ဒီမရောက်နိုင်ပါတော့နော်ဟောမရောက်နိုင်တဲ့ကျွန်တော်ဒီစက်တက်အကြီးကြီးတွေပဲပုံမှန်ပဲမူတည်ရခင်ဗျသူတို့အနေနဲ့လက်ရှိဖြစ်နေတဲ့ဖြစ်စဉ်အပေါ်မှာပြန်သုံးသပ်လိုက်လို့ဆိုရင်ဟိုပြည်သူတွေသူတို့နေရာမဖယ်မပေးခြင်းဒီစက်တက်ကနေပြီးတော့သူတို့ဟလာမစွန့်ခွာသေး၍ဆက်ပြီးတော့တွားနေမှာပဲကျွန်တော်တို့ဟိုရက်တက်မှုဆိုတာလုံးဝလမ်းမမြင်တော့တို့ဟိုရက်တက်နိုင်ကြလေအကြောင်းမရှိတာတော့အဲ့တော့ဒါဒီတိုင်းပြည်တို့လည်းအင်တန်နစ်နာတယ်တပ်မတော်တို့လည်းအင်တန်နစ်နာတယ်ဒီအတွက်ကြောင့်မလို့တပ်မတော်သားတွေအနေနဲ့အနည်းဆုံးတော့ကျွန်တော်တို့ဒီစစ်တပ်ကရာထူးအခြေပိုင်းတွေဟာစစ်တပ်ကိုစွန့်ခွာလိုက်ပါသူတို့ပုံစံတမီးနဲ့ပေါ့ဥပမာနိုင်ငံကထွက်ပြေးတာပဲဖြစ်ဖြစ်လက်ခံနိုင်ပါတယ်ပြည်သူကဆိုတော့ဒီလိုပုံစံမျိုးလုံးမပဲကျွန်တော်တို့ကဟိုပြည်သူအနေနဲ့ကျင့်တတ်နိုင်မှာဖြစ်ပါတယ်အဲ့လိုမဟုတ်ဖဲနဲ့ဒီစစ်တပ်ကဒီထိပ်ပိုင်းတွေဟာအခုလက်ရှိရှိတိုင်းပဲရာထူးတာဝန်တွေဆက်ရှိနေအောင်ပဲပြည်သူရဲ့ဆန္ဒတွေကိုမျက်ကွယ်ပြုနေအောင်ပဲဆိုရင်တော့ပြည်သူနဲ့တက်မတော်ဟာထိတ်ထိတ်တွေ့လာတဲ့အနေအထားပဲဖြစ်လာမှာခင်ဗျအဲ့တော့ဟိုပြည်သူနဲ့တက်မတော်တစ်ခုခုကဟိုကျွန်တော်တို့မဖြစ်မနေပေါ့နော်ဒီတက်ကွင်းတွေကိုရောက်ပြီးတော့မှစီးချင်းထိုးရမယ့်အနေအထားဒါဟာတောက်လျှောက်ဖြစ်နေမှာပဲခင်ဗျအဲ့တော့အဲ့လိုဖြစ်တဲ့အလားဟိုပါအလားလားပေါ့အဲ့လိုမျိုးဖြစ်လာမယ့်ဖြစ်စဉ်ကိုရှောင်ရဲနိုင်မှုတစ်ခုလည်းကတော့အတ္တသာဆုံးနီလန်ပေါ့နော်ဟိုကတော့ဒီစစ်ဗိုလ်ချုပ်တွေကိုယ်တိုင်နိုင်ငံကနေစွန့်ခွာပြီးတော့မှဟိုအခြားစားနိုင်ငံအစိုးရတွေမှာတွားပြီးတော့ရှောင်တင်းတာအကောင်းဆုံးပဲဗ
ျကျေးဇူးပြုတော့ခရီးပဲကျေးဇူးတင်ပါတယ်ဘုန်းကြီးဒုတာ
ကုချောချောသိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့နနက်ခင်းအစီအစဉ်ကိုလိုင်းတိုမီတာ24.50 52တို့အပြင်လိုင်းလက်မီတာ190kHz 1905ကနေဖမ်းယူနားဆင်နိုင်ပါတယ်ဗုဒ္ဓဖူးနေ့နနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6:00ကနေ9:00ထိတင်ဆက်နေပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုစော်မိုးကျော်ကတင်ဆက်မှာပါ
မြောက်ကိုရီးယားကအင်္ဂါနေ့မှာရင်းမုတ်သင်းမောကနေတာရိုပစ်မစ်ဆိုင်းဒုံးတစ်စင်းကိုပစ်လွှတ်လိုက်ကြောင်းတောင်ကိုရီးယားစစ်တပ်ကအတည်ပြုပြောဆိုလိုက်ပါတယ်။တောင်ကိုရီးယားကရင်းမုတ်သင်းမောကနေတာရိုပစ်မစ်ဆိုင်းဒုံးစမ်းသပ်ခဲ့တာတလားလောက်အကြာမှာမြောက်ကိုရီးယားကလည်းအခုလိုစမ်းသပ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရင်းမုတ်သင်းမောကနေပစ်လွှတ်လိုက်တဲ့မစ်ဆိုင်းဒုံးဟာအမြင့်ကီလိုမီတာ60အကွာဝေးကီလိုမီတာ40အမြင့်ကီလိုမီတာ60အကွာဝေးကီလိုမီတာ430ကနေ450လောက်အထိရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်။အမေရိကန်အခြေစိုက်သာသနာပြုအဖွဲ့ကအဖွဲ့ဝင်တွေကိုပြန်ပေးဆွဲခဲ့တဲ့ဟေတီရာဇဝတ်ကိုင်းတစ်ခုကပြန်ပေးဆွဲထားသူတွေကိုလွတ်ပေးရေးအတွက်ဒေါ်လာ18သန်းတောင်းဆိုထားတဲ့အကြောင်း Wall Street Journal သတင်းစာကြီးကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စု Ohio အခြေစိုက် Christian Aid Mission Ministry အဖွဲ့လုပ်ငန်းတွေဆောင်ရွက်နေတဲ့ American နိုင်ငံသား16ဦးနဲ့ Canada နိုင်ငံသား2ဦးတို့ကိုမြို့တော် Port au Prince အပြင်မှာစနေနေ့နောက်ပိုင်းတုန်းကပြန်ပေးဆွဲခဲ့တာဖြစ်ပါတယ်။ Ukraine နိုင်ငံရဲ့ NATO မဟာမိတ်အဖွဲ့တွေကိုဝင်ရောက်လူတဲ့စံတော်ကိုတခြားနိုင်ငံတစ်ခုကဂျာဝင်ကန့်ကွက်ဟန်တာလို့မရနိုင်ကြောင်း Ukraine မှာရောက်ရှိနေတဲ့ American ကာကွယ်ရေးဝန်ကြီး Lloyd Austin ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ Ukraine နိုင်ငံအနေနဲ့သူရဲ့နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်တဲ့မူဝါဒကိုသူသဘောနဲ့သူဆုံးဖြတ်လုပ်ကင်ခွင့်ရှိတဲ့အကြောင်းဒါကိုလည်းပြင်ပဩဇာတရားမှုတစုံတရာမရှိဘဲအကောင့်ထဲပေါ်လုံဆောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဝန်ကြီးကပြောဆိုခဲ့ပါတယ်။လူတွေအလုံးရင်းနဲ့နိုင်ငံဖြတ်ကျော်ရွှေပြောင်းနေထိုင်တဲ့ပြဿနာတွေကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာလက်တင်အမေရိကနိုင်ငံဒေသအစည်းအဝေးကိုဒီသတင်းပတ်တွေထဲမှာသွားရောက်နေပါတယ်။လက်တင်အမေရိကနိုင်ငံတွေဖြစ်တဲ့ကိုလံဘီယာနိုင်ငံ၊ဗင်နီဇွဲလားကရွှေပြောင်းဝင်ရောက်လာသူ2,000လောက်ရောက်ရှိနေပြီးအီကွေဒေါ်နိုင်ငံမှာလည်းအများပြားလက်ခံထားပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစော်မိုးကျော်ကတင်ဆက်ခဲ့တာပါရှင်။ဗုဒ္ဓဖူးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6:00ကနေ9:00ထိတင်ဆက်ခဲ့တာပါ။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00ထိရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမှမှာအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ဇူဘဲပါရှင်။ကျွန်မကအင်ဂျင်နီယာပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်ကဘာတော်လွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အပေါင်းကနေကင်းဝေးကြပါစေရှင်။
This program.